Welcome to the Voice of America in Burmese.
ဘေးရန်တွေသူတွေနဲ့ကင်းဝေးတဲ့မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်သားရဲ့2022ခုနှစ်မတ်လ9ရက်အင်္ဂါနေ့မနေ့ပဲအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနမီတာ30 40 48တို့ကနေဓာတ်ရိုက်ဖမ်းယူနားရှင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်မှာပါရန်ကုန်စမ်းကြောင်းမြို့နယ်ကြီးမှာမင်းညကစစ်မြေပြင်လိုဖြစ်ခဲ့တဲ့အခြေအနေတင်ဆက်မှာဖြစ်သလိုဒီဒီနိုင်ငံမြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီး CDM မှာပါဝင်လိုက်ပါပြီ
ဆိုတော့ဦးကျော်စွာမင်းကပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့ဒေါအောင်ဆန်းစုကြည်အစိုးရသူ့ကိုခန့်ထားတာပါတဲ့သူကဒေါအောင်ဆန်းစုကြည်အစိုးရကိုလက်အောက်မှာပဲသူအလုံးလုံးပါတယ်ဆိုတော့ကြေညာချက်ကိုဒီနေ့ထုတ်ပါတယ်ပြီးတော့
ဒီလိုထူးခြားတဲ့သတင်းတွေအပြင်ချားစိတ်ဝင်စားပွေရာသတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်မှာပါအခုရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာထိပ်တန်းရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်သိန်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
စစ်တပ်ကအာဏာသိမ်းထားတာရက်ပေါင်း40နီးပါးရှိလာပြီဖြစ်ပေမဲ့စစ်အာဏာရှင်ဆန့်ကျင်ဆန္ဒပြမှုတွေကတော့အားကောင်းနေစေဖြစ်ပါတယ်တနင်္လာနေ့မှာလုံသမားသမဂ္ဂနဲ့လုံဖွဲ့စည်းပေါင်း18ခုကအထွေထွေသပိတ်ကိုစတင်ခဲ့ကြပါတယ်။တနင်္လာနေ့မှာပဲကြောက်ရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေမှာထမင်းတွေကိုအလံလုပ်ပြီးချီတက်တဲ့အမျိုးသမီးစစ်ကြောင်းတွေပါပေါ်ထွက်ခဲ့တာပါ။ဆန္ဒပြပွဲတွေကိုဖြိုခွင်းမှုတွေပိတ်ဆို့တားဆီးမှုတွေရှိနေပေမဲ့ရန်ကုန်သပိတ်ကတော့အင်အားကောင်းနေစေဖြစ်ပါတယ်။အကြမ်းဖက်ဖြိုခွင်းမှုတွေကလည်းတိုးလာနေတာပါ။မနေ့အစောပိုင်းတပိတ်တွေမစခင်မြောက်ကလာမြောက်တကုံအင်းစိန်ပေါတော့ဝရွာမချောင်းလန်းစမ်းချောင်းတာကိတနဲ့မြို့ရဲဘက်မှာရဲနဲ့စစ်တပ်ကဖြိုခွဲမှုတွေလုပ်ခဲ့တယ်လို့ညာပိုင်းဘက်မှာတော့စမ်းချောင်းဘက်မှာဆန္ဒပြသူရာနဲ့ချီးပြီးပိတ်မိနေကြတာဖြစ်ပါတယ်ရန်ကုန်မြို့ရင်းနေရာအတော်များများမှာလုံခြုံရေးတွေကရှေ့ုံတွေကျောင်းတွေမှာတက်ဆွဲလို့ရက်ကွက်ကနေနှင်ထုတ်ရတာတွေရှိပြီးပြစ်ခတ်နှိမ်နှင်းတာတွေအတော်လေးဖြစ်ပွားခဲ့ပါတယ်ရန်ကုန်မြို့ဟာစစ်မြေပြန်တစ်ခုလိုဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်ပြည်သူတွေဟာနေ့နေ့ညညထိတ်လန့်နေရတယ်လို့လည်းတပိတ်မှာပါဝင်နေသူတွေကပြောပါတယ်ကချင်ပြည်နယ်မြစ်ကြီးနားမြို့မှာတော့အာဏာပိုင်တွေရဲ့ပြစ်ခတ်မှုကြောင့်နှစ်ဦးပွဲချင်းသေဆုံးပြီး၅ဦးဒဏ်ရာရခဲ့တယ်လို့မန္တလေးမှာလည်းလမ်းပေါ်မှာစိုက်ကင်းနဲ့တွားနေသူတွေကိုစစ်ကားတစီးကနောက်ကနေလိုက်တိုက်တဲ့အတွက်အမျိုးသမီး၃ဦးဒဏ်ရာရခဲ့ပါတယ်မတ်လ၈ရက်နေ့အထိဆိုတည်ဆုံးခဲ့ရတဲ့ဆန္ဒပြပြည်သူ60နီးပါးရှိနေပြီလို့မြန်မာနိုင်ငံအချင်းသားများကူညီဆောင်ရှောက်ရေးအသင်းကတင်ထုတ်ပြန်ပါတယ်။ရန်ကုန်မြို့စမ်းကြောင်းမှာရာနဲ့ချီတဲ့ဆန္ဒပြသူတွေနိုင်ပေါင်းများစွာပိတ်မိနေတာနဲ့ပတ်သက်ပြီးကုလသမဂ္ဂအကြီးမှုချုပ်အန်တိုနီယိုဂူတာရက်စ်ကအနီးကပ်စောင့်ကြည့်နေပြီးသူတို့ကိုရဲတွေကအကြမ်းမဖက်ဖို့ဖမ်းဆီးတာတွေမလုပ်ဖို့တောင်းဆိုလိုက်တယ်လို့အကြီးမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်က
in Myanmar very closely notably in the Samcheong district of Yangon where hundreds of peaceful protesters have been barricaded inside residential apartment complexes
Yangon Samcheong ga atasi kaya ni chat tha de lu ni in ya ri de ma nai yi doja san na pya du ya maw mya so pait mi ni de a chin ni go atwin mu chok ga anika saung chin ni chang pyo daw da ba di lu ri go ana ban ri ga a chan ma phet pho da ma mho phan si da ri ma lou phe ဘေးကင်းစွာပြန်ပြီးလွတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်။ပြည်မိနေသူအများစုဟာတနင်္လာနေ့မှာကြက်ရောက်တဲ့နိုင်ငံတကာအမျိုးသမီးနေထိမ့်မှတ်အတွက်ငင်းချမ်းစွာချီတက်ခဲ့ကြသူတွေဖြစ်တယ်လို့လဲပြောပါတယ်။နိုင်ငံအနာဂတ်အတွက်ဖြစ်စေချင်တဲ့ဆန္ဒထုတ်ပေါ်ရင်ငင်းချမ်းစွာလှုပ်ရှားခဲ့ကြတဲ့မြန်မာနိုင်ငံသားတွေရဲ့လွတ်လပ်စွာစုဝေးပြောဆိုခွင့်တွေကိုမြန်မာစစ်တပ်နဲ့ရဲတွေကအပြည့်အဝလေးစားဖို့လဲအတွင်းမှုချုပ်ကတောင်းဆိုပါတယ်။ဆန္ဒပြပွဲမှာအသက်ပါတေဆုံးရတဲ့အထိအကြမ်းဖက်ဖြိုခွင်းမှုတွေအတွက်အတွင်းမှုချုပ်ပြန်မြန်မာနိုင်ငံတွင်တာဝန်ထမ်းဆောင်နေတဲ့ကုလသမဂ္ဂအဖွဲ့တွေကလည်းပြင်းပြင်းထန်ထန်ရှုတ်ချကြပါတယ်။ရဲနဲ့စစ်သားတွေကစစ်ရုံအများပြားမှာနေရာယူတက်ဆွဲထားတာဟာလုံးဝလက်ခံနိုင်စရာမရှိကြောင်းနဲ့စစ်ရုံတွေကိုကင်းလွတ်နေမည်ဖြစ်ထားရှိရမှာဖြစ်ပြီးအထူးသဖြင့်ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားနေခြင်းမျိုးမှာစိတ်ကူးတာမှုခံယူနေသူတွေအတွက်လုံခြုံမှုရှိအောင်လုပ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာဟာကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာလှုပ်ဆောင်မှုတွေကိုအဟန့်တားဖြစ်စေတယ်လို့လဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရနေတဲ့ အဖွဲ့ယုံကတနင်္လာနေ့မှာပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့သမ္မတကြီးဦးဝင်းမြင့်ကိုပြန်ပြီးလွှတ်ပေးဖို့ဗြိတိန်ဆိုင်ရာမြန်မာတန်ယုံကမတ်လ၈ရက်တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အခုလိုမြန်မာအသံကြီးဦးကျော်စွာမြင့်ပြောကြားချက်ကိုဗြိတိန်နိုင်ငံချိုင်းဝန်ကြီးဒိုမီနစ်ရက်ကကြိုဆိုလိုက်ပါတယ်ဗြိတိန်ဆိုင်ရာမြန်မာအသံကြီးကသူခုထမ်းဆောင်နေတဲ့တာဝန်ကိုနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကပေးအပ်ခဲ့တာဖြစ်ပြီးလက်ရှိမှာလည်းဒေါင်ဆန်းစုကြည်ရဲ့ညွှန်ကြားချက်တွေကိုပါဆက်လက်ရရှိနေကြောင်းကြေညာချက်မှာဖော်ပြပါတယ်ဦးကျော်စွာမြင့်ကတန်မတ်ဆိုတာတန်တမန်တဦးသာဖြစ်ပြီးတန်တမန်တဦးအနေနဲ့တန်တမန်ရေးလမ်းကြောင်းတိုင်းသာဆောင်ရွက်သွားမှာဖြစ်ကြောင်းပြောပါတယ်သူဟာမတ်လ၄ရက်မှာဗြိတိန်နိုင်ငံခြားရေးဌာနအာရှရေးရာဆိုင်ရာဝန်ကြီးနိုင်ဂျယ်အဒမ်စ်နဲ့ရောမတ်လ၈ရက်နေ့ကနိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရက်ပ်နဲ့ပါတွေ့ဆုံဆွေးနွေးကြတာဖြစ်ပြီးသူတို့နှစ်ဦးစလုံးကလည်းသူ့ရဲ့တန်တမန်ရေးလမ်းကြောင်းတိုင်းသွားဖို့ရွေးချယ်တာကိုသဘောတူတယ်လို့ပြောပါတယ်ဒါပြန်လန်ဒန်ကမြန်မာတန်ယုံကိုဆက်ဖွင့်ထားမှာဖြစ်ပြီးဒေတာရင်းနေမြန်မာနိုင်ငံသားတွေအတွက်လိုအပ်တဲ့အကူအညီတွေဆက်ပြီးပေးအပ်သွားမယ်လို့လည်းပြောပါတယ်။ဒေါန်ဆန်းစုကျင်ရဲ့မြန်မာခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့ဗြိတိန်ကတောင်းဆိုနေတာဖြစ်ပြီးအခုတမ်မတ်ကြီးရဲ့ဒေါန်ဆန်းစုကျင်ရဲ့သမ္မတဦးဝင်းမြင့်ကိုပြန်ပြီးလွှတ်ပေးဖို့တောင်းဆိုမှုကိုအားပေးတယ်ဖြင့်မြန်မာနိုင်ငံရဲ့2020ရွေးကောက်ပွဲရလဒ်ကိုလေးစားကြဖို့ပါနိုင်ငံခြားရေးဝန်ကြီးရက်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းပြီးအရေးပေါ်အခြေအနေကြေညာခဲ့တာအတွက်အလွန်စိုးရိမ်နေကြောင်းနဲ့အရသာပြည်သူတွေအပေါ်အကြမ်းဖက်မှုတွေလုံးဝရပ်ဆိုင်းဖို့ဂျပန်အစိုးရကပန်ကြားလိုက်ပါတယ်။ဒါပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေကိုအများဆုံးပြန်လွှတ်ပေးဖို့ပါ။ဂျပန်တမ်မတ်ကြီးအီချီရိုမူရာယာမာကမတ်လ၈ရက်တနင်္လာနေ့မှာနေပြည်တော်ကိုသွားရောက်ပြီးအာဏာသိမ်းထားတဲ့စစ်တပ်ကခန့်အပ်ထားတဲ့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်နှင်ကိုပြောကြားခဲ့တာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာဂျပန်တန်ယုံကသူ့ရဲ့ Facebook စာမျက်နှာမှာကြေညာချက်ထုတ်ပြန်ပြောဆိုတာပါ။မြန်မာနိုင်ငံမှာဒီမိုကရေစီနီးကျနိုင်ငံရေးစနစ်အမြန်ပြန်ရလာအောင်လုပ်ပေးဖို့လည်းအလေးနဲ့တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။မြန်မာဘက်ကလည်းအခုချိန်ထိကင်ဆယ်ထားတဲ့ရည်တည်ချက်ကိုဂျပန်တမ်မတ်ကြီးကိုရှင်းပြခဲ့ကြောင်းနဲ့ဂျပန်ဘက်ကတော့အာနာဘိုင်တွေရဲ့ပြည်သူပေါ်မှာအကြမ်းဖက်လုပ်ရက်တွေချက်ချင်းရပ်ဖို့အဖမ်းဆီးခံရသူတွေပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီနီးကျနိုင်ငံရေးစနစ်အမြန်ရအောင်လုပ်ဖို့မြန်မာတပ်မတော်ကိုအလေးနဲ့တိုက်တွန်းသွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာကြေကြေပြန့်ပြန့်အရေးယူမှုတွေလုပ်ဖို့ EU ဥရောပသမဂ္ဂကပြင်ဆင်နေတယ်လို့တန်တမန်တွေနဲ့ Reuters သတင်းဌာနကတွေ့မြင်ခဲ့ရတဲ့ EU ရဲ့ဆက်ရစတဲ့နှစ်ဆောင်ပေါ်မူတည်ပြီး Reuters သတင်းမှာဖော်ပြပါတယ်ဒီအရေးယူမှုတွေကိုမတ်လ22ရက်မှာ EU နိုင်ငံခြားရေးဝန်ကြီးတွေကသဘောတူညီဖို့ရှိတယ်လို့လည်းဆိုပါတယ်EU ကမြန်မာအပေါ်မှာလက်နက်ရောင်းချမှုပိတ်ပင်ထားတယ်လို့စစ်တပ်အရာရှိကြီးတချို့အပေါ်မှာ2018ခုနှစ်ခရဲကပြစ်မှတ်ထားဒဏ်ခတ်ထားတာဖြစ်ပြီးအခုမြန်မာစစ်တပ်အတွက်ဝင်ငွေရစေတဲ့စီးပွားရေးလုပ်ငန်းတွေပေါ်အရေးယူမှုဟာမြန်မာစစ်တပ်အတွက်အထိနာစေမဲ့တုံ့ပြန်မှုဖြစ်တယ်လို့ပြောပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မြန်မာနိုင်ငံတွင်သတင်းဌာနတွေဖြစ်တဲ့ DBB Democratic မြန်မာအသံမေစီမာသတင်းဌာနမြန်မာနာ70နဲ့ခေတ်သစ်မီဒီယာတွေရဲ့လုပ်ငန်းလိုင်စင်ရုပ်သိမ်းတယ်လို့မြန်မာစစ်တပ်အုပ်ချုပ်ရေးကောင်စီကတနင်္လာနေ့မှာထုတ်ပြန်ပါတယ်။သူတို့ရဲ့မီဒီယာလုပ်ငန်းတွေကိုပိတ်ပင်ရုံသာမကနှီးပညာသုံးထုတ်လွှင့်မှုမှန်သမျှကိုလည်းခွင့်မပြုကြောင်းကြေညာပါတယ်။ဒီကြေညာချက်မတိုင်ခင်တနင်္လာနေ့နေကင်းပိုင်းမှာတော့မြန်မာနောက်သတင်းဌာနရုံးကိုရင်းနဲ့စစ်တပ်ကဝင်ရောက်စီးနှင်ရှာဖွေပါတယ်။ရုံးပိတ်ထားတာကြောင့်ဖမ်းဆီးခံရသူမရှိပါဘူး။DBB နဲ့မြစီမမီဒီယာဌာနတွေဟာရုပ်သံထုတ်လွှင့်မှုလိုင်စင်ယူပြီးမီဒီယာလုပ်ငန်းတွေလုပ်ကင်နေတာဖြစ်ပေမဲ့စစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ၁ရက်နေ့ကစလို့ရုပ်သံထုတ်လွှင့်မှုတွေပိတ်ပင်ခံထားရတာပါဒီသတင်းမီဒီယာ၅ခုလုံးဟာစာနာပြကန့်ကွက်မှုတွေနဲ့တခြားထူးခြားဖြစ်စဉ်တွေကိုအင်တာနက်အွန်လိုင်းကနေဓာတ်ရိုက်ထုတ်လွှင့်ပြသလေလဲရှိပါတယ်အခုလိုလုပ်ငန်းလိုက်စင်ပိတ်ပင်ခံရတဲ့ပုံမှာတော့မစ္စိမသတင်းဌာနအနေနဲ့လွတ်လပ်တဲ့မီဒီယာအဖြစ်နဲ့ရှိနေပြီးသားမီဒီယာပလက်ဖောင်းအသီးသီးကနေဆက်လက်ရေးသားထုတ်လွှင့်သွားမယ်လို့တုံ့ပြန်ကြေညာထားပါတယ်ရှင် မြန်မာနိုင်ငံကတက်ကြွလှုပ်ရှားသူဒေါ်ဖြူဖြူအောင်အပါအဝင်ကဘာတလွားကလူအခွေရေးအမျိုးသမီးစွန့်ရီမြင့်တင်ရေးကြားမှဒန်းတူမှုအရေးကိစ္စတွေမှာဥဆောင်ကြတဲ့အမျိုးသမီး22ဦးကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနိုင်ငံတကာအမျိုးသမီးတက်တီရှင်စုတွေတင်းနှင်းလာနေကချီးမြှင့်ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာတင်းနှင်းလာနေကကျင်းပတဲ့ဆုချီးမြှင့်ပွဲအခမ်းအနားမှာတော့မြန်မာနိုင်ငံကဒေါ်ဖြူဖြူအောင်ကိုယ်တိုင်မတက်ရောက်နိုင်ပါဘူး။သူဟာဆိုရင်မြန်မာနိုင်ငံမှာဘာသာရေးနဲ့ဓလေ့ကွဲပြားတဲ့လူငယ်တွေညီညွတ်ရေးရည်ရွယ်ဆောင်ရွက်တဲ့ Wings Institute for Reconciliation ကိုပူးရဲတည်ထောင်သူဖြစ်သလိုမြန်မာနိုင်ငံတွင်းပညာရေးပြုပြင်ပြောင်းလဲရေးဆန္ဒပြတောင်းဆိုခြင်းမှုတွေနဲ့လည်းလူသိများသူဖြစ်ပါတယ
်။ My husband understands that we can't do this alone.
တဦးတယောက်ထင်းနဲ့စွမ်းဆောင်နိုင်တဲ့အရာမဟုတ်ဘူးဆိုတာကိုသမရဂျိုးဘိုက်တင်ကလည်းနားလည်ထားပါတယ်။ရှေ့ဆောင်လမ်းပြကြတဲ့ကဘာတလွားကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုရဲဝင်ပြတ်သွားစွာဥဆောင်ပံ့ပိုးဖို့အမေရိကန်ကဆောင်ရွက်မှာဖြစ်ပြီးသူတို့နဲ့အတူရက်တီသွားမယ်လို့အမေရိကန်သမရဂရောဂျီလ်ဘိုက်တင်ကနိုင်ငံတကာအမျိုးသမီးတက်တီဆုရှင်များချီးမြှင့်ပွဲအခမ်းအနားမင်ကိုမှာထည့်သွင်းပြောဆိုသွားပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဌာနရဲ့နိုင်ငံတကာအမျိုးသမီးတက်တီရှင်စုချင်းမြင့်ခရသူတွေထဲမှာ2020ပြည့်နှစ်ကလှုပ်ကြံခန့်ခဲ့ရတဲ့အာဖဂန်အမျိုးသမီး9ဦးလည်းပါဝင်ပါတယ်။ဂျန်နဲ့တက်ရှိထင်ရှားစုရှင်14ဦးထဲမှာတော့ဘယ်လာရုစ်၊မြန်မာ၊တရုတ်၊အီရန်၊ဆိုမာလီယာ၊တူရကီနဲ့ဗင်နီဇွဲလားနိုင်ငံတို့ကဖြစ်ပါတယ်ရှင်။ဆရာနာသိမ့်မှုဆန့်ကျင်နေတဲ့မြန်မာဘက်ကနေအိန္ဒိယကိုထွက်ပြေးလာကြသူတွေကိုယာယီခိုလုံ၍ဆောင်ရွက်ပေးရမှာဖြစ်ကြောင်းမီဇိုရန်ပြည်နယ်အခြေခံဇိုရန်ထာဂါကမင်းမြန်ကန်အတွင်ပြောဆိုကြောင်း Reuters သတင်းကတင်းနှလာနေမှာဖော်ပြပါတယ်မြန်မာဘက်ကထွက်ပြေးလာသူတွေကတချို့ကိုဌာနေပြန်ပို့မလားဆိုတာကိုအိန္ဒိယအစိုးရဘက်ကစဉ်းစားသုံးသပ်နေချိန်မှာပဲမီဇိုရန်ပြည်နယ်အခြေခံကအခုလိုပြောဆိုတာပါအိန္ဒိယနိုင်ငံမီဇိုရန်ကိုခိုးလုံလာကြတဲ့အချိန်မှာပါဝင်လာသူတူဖြစ်တဲ့ချင်းပြည်နယ်ဖလန်းခရိုင်ရဲတပ်ဖွဲ့မှူးရုံးကရဲတပ်ချက်ကြီးက VOA ကိုအခုလိုပြောပါတယ
်ရှီတယ်အောင်လို့ရတာတော့ကျွန်တော်တို့ကဒီချင်းချင်းပြမယ်ဆိုရင်ဒီစစ်အာဏာလဲအောင်မှာတကယ်လုံးဝထမ်းဆောင်ချင်းတဲ့စိတ်ကိုလုံခြုံရေးတာဝန်ထမ်းဆောင်ချင်းတဲ့စိတ်ကိုမပေါတော့ဘူးဖြစ်နေတယ်အခုပြည်သူကဒီလိုလူတို့ကရဲတပ်ဖွဲ့ရိုက်တဲ့ခက်တဲ့ဗာမရတွေ့တကယ်စိတ်ခါစားချက်နဲ့ကျွန်တော်တို့အားလုံးဒီ CDM လုတ်ရတာဖြစ်ပါတယ
်အိန္ဒိယကိုထွက်ပြေးလာကြသူတွေထဲမှာဖလန်းတီးတိန်နဲ့ကလေးမျိုးတို့ကရဲတပ်ဖွဲ့ဝင်တွေလည်းပါတယ်လို့ပြောပါတယ်ဆရာနာသိန်းနာကိုကန့်ကွက်တဲ့အနေနဲ့အစိုးရဝန်ထမ်းတွေက CDM အလုံမစင်းပဲအာဏာဖီဆန်နေကြတာပါအိန္ဒိယဘက်ထွက်ပြေးလာတဲ့ရဲတပ်ဖွဲ့ဝင်10ဦးကိုဖမ်းဆီးပြီးပြန်လည်လွှဲပြောင်းပေးဖို့အတွက်မီဇိုရန်အာဏာပိုင်တွေကိုပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာဘက်ကတောင်းဆိုထားတာကြောင့်ဌာနေပြန်ပို့ခံရမယ့်အရေးကိုလည်းစိုးရိမ်နေကြပါတယ်ရှင်။မြောက်ကိုရီးယားအစိုးရနဲ့ဆက်ဆက်ညှိနှိုင်းရေးဆိုင်ရာမူဝါဒတွေကိုအမေရိကန်ဘက်ကပြန်သုံးသပ်နေချိန်မှာပဲမြောက်ကိုရီးယားနဲ့တန်တမာရေးလမ်းဖွင့်ထားလို့တဲ့ဆန္ဒကိုအမေရိကန်ဘက်ကကြိုပြီးပြတ်သားထားဖို့ကြွန့်ကျင်သူတွေကသမ္မတဂျိုးဘိုက်တင်အစိုးရကိုတိုက်တွန်းနေကြပါတယ်။အမေရိကန်သမ္မတဂျိုးဘိုက်တင်အနေနဲ့မြောက်ကိုရီးယားနဲ့ဆွေးနွေးနိုင်ရေးဆောင်ရွက်ဖို့အထက်လွှတ်တော်အမအက်ဒဝါမာဂီးနဲ့အောက်လွှတ်တော်အမရိုခန်နာတို့ကလည်းပြီးခဲ့တဲ့ဗုဒ္ဓနေ့ကစာပေးပို့တိုက်တွန်းထားပါတယ်ရှင
်။အင်္ဂါနေ့မနေ့ကထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတင်နဲ့မတ်တင်ကြီးထိုက်တို့ကြီးညာခဲ့ကြတာပါသွန်ရရှင်နေအခုနားဆင်နေရတဲ့ VOA အစီအစဉ်တွေကို Facebook Live ထုတ်လွှင့်နေသလိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတွားရောက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်ခြင်းပါတယ်ပြည်သူလူထုရွေးချယ်တင်မြှောက်ထားတဲ့ဒေါအောင်ဆန်းစုကြည်အစိုးရကသူ့ကိုခန့်အပ်ထားတာဖြစ်တဲ့အတွက်ဒေါအောင်ဆန်းစုကြည်ရဲ့ညွှန်ကြားချက်အတိုင်းပဲအလို့ဆက်လုပ်သွားမှာဖြစ်သလိုဖန်စီခဏရတဲ့ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုပြန်လည်လှုပ်ပေးဖို့ဒီတိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်စွာမင်းကတင်းလာနေကကြီးညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ဒီကြီးညာချက်နဲ့တန်ယုံနဲ့ညှိနှိုင်းဆောင်ရွက်နေတဲ့မြန်မာပြည်တကြွလှုပ်ရှားသူအထူးကုဆရာဝန်ဒေါက်တာတက်ကိုကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်
တန်တန်ကဒီမြန်မာအတံမတ်ကြီးဥကျော်စွာမင်းကနေပြီးတော့ NLD အစိုးရတာပေါ့နော်သူ့ရဲ့အစိုးရဖြစ်ကြောင်းဆိုရဲထုတ်ပြန်ကြေညာချက်နဲ့ပတ်သက်ပြီးတော့ NLD ကိုသူကတစ္ဆာခံမယ်ဆိုတဲ့သဘောလားဘလို့နားလဲတာလဲရှင
်ဘလို့နားလဲထားလဲဆိုတော့ဥကျော်စွာမင်းကပြည်သူလူထုရွေးကောက်တင်မြောက်ထားတဲ့ဒေါအောင်ဆန်းစုကြည်အစိုးရသူ့ကိုခန့်ထားတာပါတဲ့သူကဒေါအောင်ဆန်းစုကြည်အစိုးရကိုပဲမှာအလက်အောက်မှာပဲသူအလုပ်လုပ်ပါတယ်ဆိုတော့ကြီးညာချက်ကိုဒီနေ့ထုတ်ပါတယ်ပြီးတော့ဒေါအောင်ဆန်းစုကြည်နဲ့သမရာကြီးဦးဝင်းမြင့်ကိုလည်းအမြန်လွတ်ပေးဖို့သူသတင်းထုတ်တဲ့ထဲမှာပါပါတယ်ပြီးတော့သူဒီဒီကပေါ့နော်အဲ foreign secretary လို့လည်းခေါ်တယ် secretary of state လို့လည်းခေါ်တယ်အဒိုမီနစ်ရက်နဲ့လည်းသူဒီနေ့တွေ့ပါတယ်တဲ့ပြီးတော့နောက်ပေါ့နော်အာရှရေးရဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးအနိုင်ဂျယ်အဒမ်စ်နဲ့လည်းသူတောက်ကြနေရတွေ့ပါတယ်တဲ့နှစ်ယောက်စလုံးကသူ့ကို support လုပ်ပါတယ်တဲ့အဲ့ဒါနဲ့သဘောတူညီချက်ရပါတယ်တဲ့အဲ့လိုမျိုးရေးထားပါတယ်ခင်ဗျအ
ဲ့တော့ဒီတန်မတ်ကြီးကိုယ်တိုင်ပေါ့နော်သူတို့ဒီလန်ဒန်ကမြန်မာတန်ယုံ website မှာဟိုတင်လိုက်တဲ့ညင်ညာချက်နဲ့ပတ်သက်လို့ဒါ CDM အမိတ်မနာခံရေးအကြမ်းမဖက်လှုပ်ရှားမှုပေါ့နော်ဆရာနာသိန်းစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်လာတယ်လို့ရောပြောလို့ရလားရှင်
အဲ့ဒါတော့ indirectly တော့ပြောလို့ရပါတယ်ဒါပေမဲ့တာမတ်ကြီးကိုယ်တိုင်အဲ့ဒီကိစ္စကိုဘာမှ announce မလုပ်ပါဘူးခင်ဗျမနေ့ကကြာရင်တော့သူကလုပ်ပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်သူသတင်းထုတ်ပြန်ချက်တွေပါလုပ်ပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်အဲ့ကြာရင်တော့အသေးစိတ်ကိုသိရမှာပေါ့နော်ဟုတ်ကဲ့
အဲ့တော့ဟိုမြန်မာတန်ယုံနေနေတကယ်လို့အခုလက်ရှိမြန်မာနိုင်ငံထဲမှာကြတော့စစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကလည်းရှိနေတယ်တစ်ဖက်မှာလည်း NLD အစိုးရကိုပဲသူတို့ဆွေးနွေးပြန်ခံယူထားတဲ့ခါကြတော့ဟိုတန်ယုံလုပ်ငန်းစဉ်တွေကြတော့ဘယ်လိုဆက်လုပ်နိုင်မယ်လို့ဟိုမျှော်လင့်ထားလဲရှင်
အော်ကျွန်တော်အဲ့ဒါတော့အတိအကျမသိရပါဘူးခင်ဗျာဒါပေမဲ့ကျွန်တော်အနေနဲ့ယူဆကြည့်တာပေါ့အခုမှလောက်တာတော့မဖြစ်တော့ဘူးဘာလို့လဲဆိုတော့သူဒီဗြိတိရှားနိုင်ငံသားရေးဝန်ကြီးနဲ့ရောလက်ထောက်နိုင်ငံသားရေးဝန်ကြီးအာရှအေးရလက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့ရောသူတေချာတွေ့ထားရဲဆိုတော့ဒါတွေအကုန်လုံးကသူတို့တွေအကုန်လုံးကြိုတင်ပြီးတော့ဟိုစီမံမှုတွေရှိလိမ့်မယ်လို့ယူဆပါတယ်ခင်ဗျာဟိုဒါပေမဲ့ပေါ့နော်တခုရှိတာကတော့သူကအဲ့ထက်မှရေးထားတာတန်ရုံမပိတ်ဘူးလို့သူရေးထားပါတယ်ဆိုတော့သူကဒီဟိုပေါ့နော်တန်တမန်ရေးရရသူ့ဘက်ကတတ်နိုင်တယ်လို့စူးစမ်းပြီးတော့မေဆုနဲ့သမ ራይ ဦးဝင်းမြင့်လွတ်မြောက်ဖို့အရေးကိုလုပ်ပါမယ်လို့သူရည်ထားပါတယ်ခင်ဗျ။
ဆိုတော့သူဒီလိုမျိုးကြီးညာချက်ထုတ်ဖို့လေပြတင်အစိုးရနဲ့သူညှိနှိုင်းဆောင်ရွက်တာမျိုးတွေပေါ့နော်ဆွေးနွေးတာတွေလည်းရှိတယ်လို့သိရတဲ့ခါကျတော့ဒီလိုတန်မတ်ကြီးရဲ့အခုလိုကြီးညာချက်နဲ့ပတ်သက်ပြီးတော့ဟိုပြတင်အစိုးရဘက်ကဘယ်လိုတုံ့ပြန်မယ်လို့မြင်လဲရှင်။
အခုကဟိုသူတရားဝင်ရေးထားတယ်လေတောက်ကြနေရတခါတွေ့ရဒီနေ့တခါတွေ့လို့သူရေးထားတယ်ပေါ့နော်အဲ့ဒါကိုကြည့်ခြင်းအပြင်သူတို့ကသဘောတူညီမှုတစ်ခုခုတော့ရထားတာလို့ကျွန်တော်ယူဆပါတယ်ခင်ဗျဟိုကျွန်တော်အတိအကျတော့မသိဘူးပေါ့မနေ့ဖြန်ကြရင်ဘာကြည့်ညာမလဲဆိုတော့ကျွန်တော်တို့စောင့်ကြည့်ရပါလိမ့်မယ်ပြီးတော့အင်္ဂလိပ်အစိုးရကလည်းဗြိတိရှ်အစိုးရကလည်းဘာကြည့်ညာမလဲဆိုတော့ကျွန်တော်တို့စောင့်ကြည့်ပါမယ်ပေါ့နော်အဲ့တော့နေ့ဖြန်ကြရင်မြန်မာတန်ရုံးကကြည်ညာချက်လည်းထုတ်နိုင်ပါတယ် UK အစိုးရကလည်းကြည်ညာချက်ထုတ်နိုင်ပါတယ်ကျွန်တော်တို့ကြည့်မယ်အခုဟိုမှာတော့ Dominic Rep ကတော့ဟိုမှာသူ့ရဲ့ Twitter မှာတွေ့လို့လိုက်ပြီးသူအဲ့ဒါတွေကိုသူအရန်ကိုတာမတ်ကြီးကိုချီးကျူးကြောင်းတာမတ်ကြီးရဲ့ courage ကိုသူကဟိုပါပေါ့နော်ဂုဏ်ယူကြောင်းသူရေးထားတယ
်အဲ့တော့ဟိုတာမတ်ကြီးရဲ့အခုလိုကြေညာချက်အပေါ်မှာအင်္ဂလန်မှာရှိတဲ့မြန်မာအတိုင်းဝိုင်းပေါ့နော်ကိုဒေါက်တာတက်ကူကူရဲ့တုံ့ပြန်ချက်ကဘယ်လိုရှိပါလဲရှင
်ဟောကျွန်တော်တို့ကတော့အရန်ဝန်းတာတာပေါ့နော်ကျွန်တော်တို့တာမတ် assessment မှာကျွန်တော်တို့ဘယ်သူနဲ့မှမခင်ခဲ့ကြဘူးပေါ့နော်အခုမှတာမတ်ကြီးဥကျော်စွာမင်းကကျွန်တော်တို့မြန်မာ community နဲ့အမေစုလက်ထက်မှာအရန်ကိုကျွန်တော်တို့ကယူဆိုင်တယ်ပေါ့နော်ဒါပေမဲ့နည်းနည်းစိတ်ဝင်ကွဲစရာလေးလည်းပြမပိုင်းမှာတော့ဖြစ်တယ်ပေါ့ဘာလို့လဲဆိုတော့ဒီအာနာပြီးတဲ့အခါမှာကျွန်တော်တို့ပြည်သူလူထုကတော့ဟိုသူစီကမျှော်လင့်တာချက်ချင်းကျွန်တော်တို့ဘက်ကရက်တယ်လို့သူချက်ချင်းပြောတာကိုကျွန်တော်တို့ကမျှော်လင့်ခဲ့ကြတယ်ပေါ့ဒါပေမဲ့အဲ့ဒီမှာလည်းတချို့တွေလည်းဒေါသထွက်တာတွေ upset ဖြစ်တာတွေမယုံမကြည်တာတွေဖြစ်တယ်ပေါ့ဒါပေမဲ့လည်းဘာပဲပြောပြောကျွန်တော်တို့ကအခုတိုက်ပွဲဝင်နေတဲ့အခါမှာကိုယ့်ဘက်ကလူများသင်းသလောက်များပြီးတော့အရေးပါတဲ့ပုံကိုယ်တွေပါလာဖို့အရေးကကျွန်တော်တို့အတွက်အဓိကအရေးကြီးပါတယ်အဲ့တော့ပြီးခဲ့တဲ့ဟာတွေဖြစ်ခဲ့တဲ့ဟာတွေကိုမေ့လိုက်ပါပေါ့နော်ရွေးကောက်ပွဲမတိုင်ခင် assessment ဒီဒေါအောင်ဆန်းစုကြည်အစိုးရလက်ထက် assessment မှာ UK ရောက်မြန်မာပြည်သူလူထုနဲ့မြန်မာတိုင်းရောတော်တော်ကိုအစည်းကပ်ခဲ့ပါတယ်ဆိုအဲ့တော့အဲ့ဒီသမိုင်းကောင်းလေးတွေကိုပဲပြန်ပြီးတော့အတိတ်ကိုပဲပြန်သွားပြီးတော့ကြားရရပေါ့နော်နားလည်မှုလွယ်ကြတဲ့အတိတ်ကိုမေးလိုက်ပြီးတော့ရှေ့လျှောက်ပြီးတော့အတူတူလက်တွဲပြီးဆောင်ရွက်ကြဖို့ပဲကျွန်တော်ကတော့အားလုံးကိုအကြံပြုပါတယ
်ဒါတော့ဗြိတိန်နိုင်ငံဆိုင်ရာမြန်မာအသံမကြီးဦးကျော်စွာမင်း CDM လှူရှားမှုတွေပါဝင်လာတာနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းခဲ့တာပါအခုဆက်ပြီးတင်ပြမှာကရန်ကုန်စမ်းကြောင်းမြို့နယ်မှာစစ်တပ်နဲ့ရဲအင်အားယာနဲ့ချီဝိုင်းထားတဲ့ဂျားကပဲပိတ်မိနေတဲ့တရင်းလာနေညကဖြစ်ရမှာအဖမ်းဆီးခံရသူအ ਨੇ စုံ3ဦးရှိတယ်လို့မြို့ကန်တွေကပြောပါတယ်လမ်းမီးတွေဖြတ်တောက်ပြီးအမောင်းချထားပြီးတော့လုံချုံရင်အင်အားအများအများဝိုင်းထားခဲ့ပေမဲ့ဒေသခံလူထုကတော့ညတကောင်အချိန်ထိကိုစန့်ကျင်ဆန္ဒပြခဲ့တဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်စစ်သားနဲ့ရဲတပ်ဖွဲ့ဝင်တွေညဦးပိုင်းမှာပိတ်ဆို့ဝိုင်းထားလိုက်တဲ့အတွက် စံကြောင်မြို့နယ်တွေကလမ်းတွေပေါ်မှာလူတွေကသဲအိတ်အခြားအတားအဆီးတွေနဲ့မိမိတို့ရက်ွက်ကိုပိတ်ဆို့လိုက်ကြပြီးဒုံညုံရေးတပ်ဖွဲ့တွေပြန်ထွက်သွားဖို့အော်ဟစ်ဆန္ဒပြကြတာကို Facebook Live မှာတွေ့ရပါတယ်ညနေပိုင်းရောက်လာတော့ဆန္ဒပြသံတွေတိတ်ဆိတ်သွားပါတယ်စစ်သားနဲ့ရဲတွေကအိမ်နီးနဲ့တိုက်ခန်းတွေကိုလက်နက်မီးနဲ့ထိုးရင်ကြည်အစ်စ်တွေနဲ့ပြစ်မယ်လို့ချင်းကြောက်ဟစ်အော်တန်းတွေကိုလည်းကြားရပါတယ်ညနေ2နာရီဝန်းကျင်အချိန်အမီမပေါ်လို့တဲ့အစမ်းကြောင်းမျိုးကန်တူကို VOA ကဆက်သွယ်မေးမြန်းရမှာတော့မင်းကလေးငယ်၃ဦးကိုအိမ်ပေါ်တက်ဖမ်းသွားတဲ့အခြေအနေကိုပြောပြပါတယ
်ဟုတ်ပါပေါ့ကျွန်တော်လည်းမှတော့အိမ်ပေါ်ထိတက်ဖမ်းပါတယ်ခင်ဗျာကျွန်တော်လည်းနဲ့ဟိုပါပေါ့ဟိုတော့မေတူဆိုင်ဆိုရင်ဆက်ရှိပါတယ်။တွားဆရာဝန်စီကင်းအပေါ်ထဲမှာတော့ကလေးမလေးသုံးကိုဖမ်းသွားပါတယ်။ဒါပေမဲ့ဒီလမ်းထဲမှာဖမ်းသေးရနဲ့သူကဘာလဲဗမ်းမီးနဲ့ထိုးပါလေခင်ဗျ။လမ်းမီးမရှိတော့လမ်းထဲမှာမှောင်နေတော့ခင်ဗျ။အင်းရလဲဘာလဲကြောက်ပြီးတော့မထွက်တော့ပါဘူးခင်ဗျ။ဖမ်းရတော့ပေါ့ဗျာလူကြီးကလာအားပေးကြတယ်ပေါ့ဗျာ။ဒါပေမဲ့အားလုံးနေရဆောင်နေပဲဆက်မပေးကြပါတယ်။ကျွန်တော်စံကောင်းလည်းနည်းနည်းတောင်းတော့ဗျာ။အဲ့လိုပေါ့သူကအတန်ပေါင်းနေပါနဲ့ခွင်းနေသူကထုတ်ခွင်းလိုက်ကျန်တလာလေချုပ်ခင်းလိုက်ကြတယ်လေချွာလေခင်ဗျအဲ့တော့ဒီမှာကျွန်တော်တို့ကလောက်နေပြီးရမယ်ထင်တာပေါ့ဗျာဒါပေမဲ့သူတို့ကဘာလို့ဆိုတော့လုံးဝကိုစမ်းကြောင်းလုံးဝလောက်ဒေါင်းလောက်ချလိုက်ပါတယ်ခင်ဗျာကျွန်တော်တို့လမ်းပြီးကိုသူကပေးမထွန်းတော့ပါဘူးခင်ဗျာအဲ့တော့အင်ဂျင်လည်းကြောက်ပြီးတော့မီးရလည်းမထွန်းတော့ပါဘူးခင်ဗျာအဲ့ဒီမှာသူတို့ကအပံပုံးတွေဖောက်ပါတယ်ခင်ဗျာပြီးတော့အခုလက်ရှိမှာကလည်းကျွန်တော်တို့စမ်းကြောင်းမြောက်ပိုင်းရဲ့လမ်းတွေကိုအားလုံးကိုရဲအဆောင်နဲ့အခုချထားပါခင်ဗျာအခုတော့ဘသူမှဘဲမှထွက်လို့မရပါဘူးခင်ဗျာအခုတစ်ချိန်လဲအဲစံကောင်းကပြိမိသူတွေအနေငယ်ရှိလို့ကျွန်တော်သိပါတယ်ခင်ဗျာဒါပေမဲ့တချို့သောမှာလည်းအစင်းစင်မှာကြောက်ဆန်တဲ့ပတ်သက်လို့ကလေးမျိုးမခေါ်ရဲတာလည်းရှိပါတယ်ဒါပေမဲ့စံကောင်းတို့နဲ့လူသူကတော့ဟိုလည်းလူခွဲပြီးတော့ဟိုပြူဆောက်ဆောက်ထားပါတယ်ခင်ဗျာ
အခုအတိကစစ်သားနဲ့ရဲကဝိုင်းထားတဲ့လမ်းတွေကဘယ်လမ်းတွေပါလဲခင်ဗျာ
ဘောလည်းဆက်လို့ဒီစမ်းညောက်ကိုစမ်းမဆိုတဲ့ new residence နဲ့ပြီးကော်စီကြောလို့မရဘူးကြာမိဆက်ပေးရနေပြီးတော့ကျွန်တော်လည်းနေပြီးဂုံးမော်တီကြောလို့မရဘူးကြာမာနဲ့ထွက်လို့ဘာပဲပေးထားပါတယ်ဒီည7နိုင်မထိုးရင်အချိန်မှာအခုချိန်တော့လုံးဝမရပါဘူ
းဆိုတော့လုံကြုံရေးအင်အားပေါ့စစ်သား yes လုံကြုံရေးအင်အားဘလောက်လောက်ချလာတာသတိပြုမိပါသလဲ
မာမြန်ရဲ့အင်အားပဲ200ကျော်ပါတယ်ခင်ဗျတက်မ89ရဲ့ရေးအင်အားနဲ့အပေါင်းနဲ့
ဒီစံကြောင်းမျိုးနဲ့ဒါတယောက်အနေနဲ့ပေါ့လာမယ့်နိုင်ဤပိုင်းအတွင်းဆက်ဖြစ်လာမယ့်အခြေအနေပေါ်မှာဘာတွေများစိုးရိမ်မှုရှိပါသလဲ
အထူးသဖြင့်ကဗျာဟောပေါ့ကလေးတွေပေါ့နော်အတင်းထဲမှာတဆွဲမှာတော့ကျွန်တော်စိုးရိမ်ပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ဒီအင်ဂျင်ဥပဒေကသူကမတရားလုပ်ဆောင်တဲ့ဥပဒေပါခင်ဗျာသူတို့ရဲ့အတိုင်းအတာကိုကြည့်မယ်ဆိုရင်တော့တော့ဖတ်ဆက်လို့ပဲလာပါပဲကျွန်တော်တို့ကကြည့်ကြည့်ဥပဒေလည်းဘယ်သူမှလည်းမရှိပါဘူးခင်ဗျာအဲ့တော့တရားဥပဒေနဲ့မညီတဲ့ဟာတွေသူတို့လုပ်နေတဲ့ဟာတွေကသူတို့တော့လက်မခံနိုင်ပါဘူးခင်ဗျာအဲ့တော့နိုင်ငံကအတိုင်းအတာနဲ့ပြီးတော့ဒီမတရားသဖြင့်ပေါ့နော်သူများအေးကိုနှောက်ယှက်ဖြတ်စည်းပြီးဝင်ရောက်ဖြတ်စည်းပြီးလုပ်တာတွေတော့ဒါတွေကိုနိုင်ငံကအတိုင်းအတာတော့ကောက်ကွက်ပေးဖို့လိုတယ်လို့ထင်ပါခင်ဗျာ
စံကြောင်းမျိုးနဲ့ရက်ွက်တွေကပြိမိနေတဲ့အခြေအနေကိုရောပါသက်သာသွားစီဖို့ညီညီကုန်းရက်ွက်တွေကလူငယ်တွေထွက်ပြီးရဲနယ်လုံးညုံကြီးကိုညနေသကောင်အချိန်မှာဟစ်အော်ဆန္ဒပြခဲ့တာရှိကြောင်းဒေသခံတို့ကပြောပါတယ
်။ဆန်းကျောင်းမှာပြိမိနေတဲ့လူငယ်တွေကိုဟာဒီအချိန်ကြီးသက်သာသွားအောင်ပေါ့နော်သူတို့ရောပါသွားအောင်လို့ဆိုပြီးတော့ဒီညီညီကုန်းမှာရှိတဲ့ဒီလူငယ်တွေကလမ်းကြုံသားလောက်ထိထွက်ပြီးတော့သူတို့ဟိုတာမုံနေကြည့်ကြရဲဒီဘက်ကိုရဲရဲကားကြီးကြီးပဲရောက်လာအောင်လို့ဆိုပြီးတော့ခင်းခေါ်တဲ့ပုံစံမျိုးပေါ့။အဲ့ဒီအချိန်ကဘယ်ဘယ်နာရီကြည့်တယ်ဆိုတော့ဆန်းဆန်းနာရီဝေးတယ်လို့ပြောတာအဲ့ဒီအချိန်ရှိရဲအခုကနေသွားပြီ။ဟုတ်ကဲ့ဆန်းကြောင်းဘက်မှာလည်းအတန်တော့မကြသေးဘူးဒါပေမဲ့စစ်သားတွေရဲ့ရောတရှိရှိရှိနေရမယ
်အခုလိုဆန်းကြောင်းမျိုးနဲ့အတွင်းနေအိမ်တွေပေါ်တပြေးရပြီးလူအတော်များများပြိမိခဲ့တဲ့ဖြစ်ရတဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ကြောင်းနဲ့ကန့်ကွက်ကြောင်းကုလသမဂ္ဂအပါအဝင်ဂျာမနီပြင်သစ်တန်ယုံနေနဲ့ဥရောပသမဂ္ဂမြန်မာကိုယ်စားလှယ်ရုံးတို့ကကြေညာချက်အတီးတီးထုတ်ပြန်ကြပြီးအာဆီယံပုံမှန်အရဖမ်းဆီးအရေးယူမယ်ဆိုတဲ့လုံခြုံရေးတွေရဲ့မတရားတဲ့လိုရက်တွေကိုရပ်တန့်ဖို့ NLD ပါတီကညာတွင်းချင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာပြည်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုတော်တာရှင်နေနားရှင်နေရတာဖြစ်ပါတယ်ခင်ဗျာအခုလိုမျိုးဆရာနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့လူမှုတောင်းဆိုဆန္ဒပြမှုတွေ နိုင်ငံအဝန်းအရှိန်မြင့်ထွက်ပေါ်နေချိန်မှာပဲအာနာဖီဆန်ရေးတပိတ်လှုပ်ရှားမှုမှာပုဂ္ဂလိကဆက်ယုံအလုယုံကအလုသမားတွေအားလုံးပါဝင်လာကြဖို့ကိုအလုသမားတမကအဖွဲ့အစည်းတွေစုပေါင်းပြီးတော့တိုက်တွန်းလိုက်ကြပါတယ်အပြည့်စုံကိုနားဆင်ပါခင်ဗျာ
စီဝါရေးတကူလုံးကိုရက်တံမှုရည်ရွယ်ပြီးအကြမ်းမဖက်ပဲအာနာဖီဆန်နဲ့တပိတ်လှုပ်ရှားမှုကိုတနင်္ဂနွေလုံးအတိုင်းအတာနဲ့မလာရှိရနေကစတင်လှုပ်ဆောင်ဖို့အလုသမားအဖွဲ့အစည်း20ကျော်ကတိုက်တွန်းလိုက်တာပါနိုင်ငံဝန်ထမ်းတွေရဲ့အာနာဖီဆန်ရေးလှုပ်ရှားမှုစီဂျီယမ်နဲ့ကျောင်းသားလူငယ်တွေရဲ့တပိတ်အားကောင်းနေပြီးပုဂ္ဂလိကစေယုံလှုပ်ယုံတွေမှာလုတ်ကိုင်းနေတဲ့အလုသမားတွေလည်းပါဝင်လာဖို့အလုသမားအဖွဲ့အစည်းတွေကတိုက်တွန်းလိုက်တာပါစေယောချိုရီကောင်စီအာနာသိမ့်ပြီးချက်ပိုင်းအတွင်းမှာပဲအလုသမအဖွဲ့စည်းပေါင်းစုံအစည်းအဝေးလုပ်ပြီးအခုလိုအစီအစဉ်တွေရေးဆွဲခဲ့ကြောင်းဗမာနိုင်ငံလုံးဆိုင်ရာအလုသမတမကများအဖွဲ့ချုပ်ဗဟုစီယုံရေးကော်မတီဝင်ကိုကျော်ကျော်ကပြောပါတယ
်ကျွန်တော်တို့စဉ်းသက်ထားတဲ့အရာတစ်ခုရှိတယ်မတ်လ28ရက်နေ့မတိုင်ခင်ဒီနိုင်ငံတော်ရဲ့ဂျန်နီယာအလုံးရက်တဲ့ရေးကိုကျွန်တော်တို့လှုပ်ရှားကြမယ်ဆိုပြီးကျွန်တော်စဉ်းသက်ချက်ချတာရှိတယ်ကျွန်တော်တို့ရဲ့ဒီတဖက်က CDM ဆိုတဲ့အကအုပ်ချုပ်ရေးဂျန်နီယာချက်တက်သွားအောင်လုပ်တယ်လို့ပဲကျွန်တော်တို့ဒီအလုပ်သမားအဖွဲ့ကြီးတွေရဲ့လှုပ်ရှားမှုကလည်းစီးပွားရေးဂျန်နီယာအလုံးချက်တက်သွားအောင်လုပ်ဖို့အတွက်တောင်းတခုဖြစ်လိမ့်မယ်လို့ယုံကြည်ပါတယ်ဟုတ်ကဲ့
စေအုပ်ချုပ်ရေးကောင်စီအနာရယူပြီးနောက်ပိုင်းပြည်ပရင်းနှီးမြှုပ်နှံမှုကုမ္ပဏီတချို့ဟာပြည်တွင်းလုပ်ငန်းတွေကိုရပ်တန့်လိုက်ပါတယ်ပြည်တွင်းအထည်ချုပ်ပါဝင်ကုသလုပ်ငန်းတချို့ကလည်းဝန်ထမ်းအင်အားနည်းသွားတာကြောင့်လေပတ်ဖို့အခက်အခဲကြုံနေရပါတယ်ဖေဖော်ဝါရီလဆန်းကတည်းကလာစာမဲခွင့်ပေးထားတဲ့စက်ရုံအလုပ်ရုံများစုကမတ်လဆန်းမှာပြန်ဖွင့်ကြပါတယ်ပြည်ပကုန်မာရီလေးလပိုင်းမြန်မာနှစ်တကူကာလအထိပဲရှိပြီးလက်တလောအခြေအနေတွေကြောင့်တကြံနောက်ပိုင်းလုပ်ငန်းအခြေအနေကိုမှန်းလို့မရကြောင်းရွှေလင်းမန်းဆက်မှုဆောင်ဥက္ကဋ္ဌဦးရီတောင်ကဖူယိုရီကိုပြောပါတယ်ဒီအပိုင်းမှာတော့တွားရီလာကြီးကအစအခက်အခဲတွေရှိနေလို့စေယုံဒီမှာလုတ်တိုင်းအင်အားထွက်လောက်ရောက်ကြသွားကြောင်းသူကပြောပါတယ်
။ဒါကိုပိုင်စန္ဒာအရာမဖြစ်ချင်နဲ့စန္ဒာတော်ပြချင်တာညှိစေယုံအိရှာလေးနဲ့ညှိမန်နေဂျာလေးနဲ့ညှိလို့မရလို့ရှိရင်တာဝန်ခံလေးနဲ့ညှိမရရင်နောက်ဝေသုံးတစ်ထိန်နဲ့ညှိပေါ့လုံးဝမရဘူးဆိုတော့ကျွန်တော်တို့ဇုံရောဟာလူဒီလာညှိပေးကြတာပေါ့ဗျာ။ဘာလို့လဲဆို CMV ရဲ့တဘာဝအယောအဆရှိတာဟုတ်။ order တစ်ခုယူပြီးဟေ့ဆိုဘယ်နှစ်တင်ရမယ်ဆိုရဲ target ကရှိပြီးတာဟုတ်။ဟိုနောက်ပိုင်းကယုံကြည်မှုနည်းလာရင်တော့ order ကတော့တဖေးနဲ့ပြောက်သွားမှာပေါ့နော်ဒါကတော့တဘာဝပဲပေါ့နော်ကျွန်တော်မြင်နေတာကတော့လက်တလောတကြံအထိကတော့အော်ဒါကြီးကတော့ရှိကြသေးတာပေါ့နော်တွားတော့တွားနေသေးတာပေါ့ရာနှုန်းပြေတော့ဘယ်စိတ်ဦးမှမလဲနိုင်ဘူးပေါ့နော်ဥမာလူ1000ရှိတဲ့စိတ်ရောလူ5000လောက်လာတယ်လူ2000ရှိတဲ့စိတ်ရောလူ1000လောက်ပဲလာတယ်90ရာခိုင်နှုန်းလောက်ကတော့လာကြပါတယ
်စိတ်ယုံလို့သားတွေလည်းတပိတ်လှုပ်ရှားမှုမှာအသီးသီးပါဝင်လာကြတာမှာတချို့ကတော့အခက်ခဲတွေကြောင့်အလုတ်ကထွက်ပြီးနေရက်ကိုပြန်နေကြပါတယ်
ရန်ကုန်မြို့ရဲ့ဆက်ရုံဝန်ထမ်းတွေကတော့ဗောနော်ဒီလမှာလစာတွေနေကြတယ်အင်္ဂလစာတွေရှိတယ်ဗောနော်စာဝတ်နေရှိတယ်လုံးဝအဆင်မပြေကြပါဘူးမေဒီလ9ရက်နေ့လစာထုတ်ပြီးနောက်ပိုင်းမှာနေပြန်တဲ့သူတွေများပါတယ်ခင
်လှိုင်သာယာကဆက်ရုံအလုပ်သမားတူပြောသွားတာပါဆက်ရုံအများစုရှိရဲ့လှိုင်သာယာရွှေပြည်သားတကုံစိတ်ကန်ဒီနေရာတွေမှာလူငယ်တွေရဲ့တပိတ်လှောက်ရှားမှုဆက်အားကောင်းနေပါတယ်စေယုချိုရီကောင်စီအာနာယူထားတဲ့တလားကျော်အတွင်းတပိတ်လှုပ်ရှားမှုတွေကိုဖြိုခွင်းရမှာတိတ်ဆုံးသူ50ကျော်နဲ့ဖမ်းဆီးထိန်းသိမ်းခံရသူ2000နီးပါးရှိလာတာလည်းဖြစ်ပါတယ
်။အခုတခါတော့နိုင်ငံတကာအမျိုးသမီးများနေ့မှာထမင်းကိုအလံထူပြီးစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်။မတ်လ10ရက်နေ့မှာကြောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာတော့အမျိုးသမီးတွေရဲ့ထမင်းတွေကိုအလံထူပြီးချီတက်တဲ့အမျိုးသမီးစစ်ကြောင်းတွေပေါ်ထွက်ခဲ့ပါတယ်။EFP သတင်းကိုအခြေခံပြီးနန်းလောင်ကတင်ပြထားပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့အုပ်ချုပ်နေတဲ့အပေါ်နိုင်ငံတော်ဆန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာအမျိုးသမီးတွေလည်းတက်တက်ကြွကြွပါဝင်နေကြတာဖြစ်ပါတယ်အမျိုးသမီးတွေအနေနဲ့ဘယ်နေရာမှမှလုံခြုံမှုမရတော့တဲ့အတွက်ကိုယ်ထမိန်ကိုအလံလုပ်ပြီးတော့အခုလိုလက်မထွက်ဆန္ဒထုတ်ပေါ်ရတာဖြစ်တယ်လို့လည်းဆန္ဒပြသူတွေကပြောပါတယ်
ဟုတ်ကျမတို့ကတော့အမြဲတမ်းတော့ဘယ်လိုပြောမလဲဒီနိုင်ငံအရေးဟာအမျိုးသားအမျိုးသမီးအရေးဆိုတာဒါအားလုံးရဲ့အရေးဖြစ်တယ်ဒါပေမဲ့ဥပဒေအရရောတောင်းဆောင်မှုဆိုတဲ့လူတွေကအမျိုးသားဝင်ကြတယ်ဒါပေမဲ့ဒီအာဏာသိမ်းပြီးတော့လမ်းပေါ်ရှေ့ထွက်လာတဲ့အမျိုးသမီးတော်တော်များများအကုန်လုံးလည်းတွေ့မှာပေါ့နော်လမ်းပေါ်မှာအမျိုးသမီးတွေဟာတကယ်အခုဒီဟာ flag cancel ဆိုအမျိုးသမီးတွေနောက်မှနေအခုဒီအထဲမှာတော့မှကျမတို့ချင်း struggle ကိုလုပ်ရတယ်ပေါ့လေ
အမျိုးသမီးတွေအလံထူပြီးတော့ချစ်တတ်တာဖြစ်ပေမဲ့စစ်အာဏာရှင်ကြားဆောင်ရေးဆိုတဲ့ဥတီချက်ချင်းတူညီတဲ့အတွက်ဒီဆန္ဒပြပွဲမှာအမျိုးသားတွေလည်းပါဝင်နေတာပါ
ဟာဒီထမင်းကိုပြီးတော့နေ့စဉ်ကျွန်တော်ရဲ့ဘွားကိုလုံခြုံမှုပေးခဲ့ပြီးတော့ဒီနေ့ဒီချိန်ထိကျွန်တော်ဟာဒီလိုလူတယောက်ဖြစ်လာတယ်ဆိုတာဒီထမင်းရဲ့ကျေးဇူးတွေဒီထမင်းရဲ့ကျွန်တော်ဘွားမှာပါဝင်ပတ်သက်ခဲ့မှုတွေအများကြီးရှိတယ်ဒါကြောင့်မို့ဒီနေ့ထမင်းကိုတဲ့အမျိုးသမီးအ
ဆနာပြတရီကိုစစ်တပ်ကအကြမ်းဖက်နေနေနေပဲမလဲဆနာပြပေါ်တွေပို့ပြီးတော့ကြီးထွားလာနေတဲ့အတွက်စစ်တပ်ကလည်းတင်းလာနေကစပြီးတော့ဆနာပြရင်ချက်ချင်းပြင်မယ်လို့သတိပေးထားတာပါဒါပေမဲ့လည်းပြည်သူတွေကတော့နောက်မဆုတ်တမ်းဆက်ပြီးတော့ဆနာထုတ်ပေါ်နေကြတာဖြစ်တယ်လို့စစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ပြစ်ခတ်နေနေမှုကြောင့်မတ်လ၈ရက်နေ့ကကောင်းကိုတနတ်ထိပ်ပြီးတော့ပွဲချင်းပြီးတည်
ညီမမျိုးသမီးတောင်းနေနဲ့ပို့ပြီးအားတက်တယ်ငါတို့မျိုးသမီးတောင်းနေနဲ့ပို့ပြီးဟိုဒီလိုသူတို့ကြောက်နေအရာတွေဟိုငါတို့စမှာရှိပါလားငါတို့ဟိုငါတို့မှာဒီငါတို့ရဲ့ငါတို့ဝိသက်ထမိန်နဲ့သူတို့ဟိုတစိတ်တည်းသာတိုက်နိုင်ပါလားဆိုပြီးအတိပုံဝင်ပြီးပို့ပြီးအားတက်နေညီမတို့အတွက်ပေါ့နော်
ကုလသမဂ္ဂရန်ကုန်ရုံးရဲ့နိုင်ငံတကာအမျိုးသမီးများနေ့ဒီကနေ့ထုတ်ပြန်ချက်တက်မှာလဲမြန်မာနိုင်ငံသဘောကအသက်ကြီးငယ်မရွေးအမျိုးသမီးတွေဟာဒီမိုကရေစီရေးတရားမျှတမှုနဲ့ငြိမ်းချမ်းရေးအတွက်ဥဆောင်တောင်းဆိုနေကြရမှာရိုက်နှက်ပြစ်ဒဏ်ချင်းခံရပြီးတော့ဖမ်းဆီးခံရတွေကြားနေရပြီးဖော်ဝါဒကြီးစိုးမှုနဲ့ထုံနှံစင်လာတွေကိုတတ်သိရှိရှိစိန်ခေါ်နေကြတယ်လို့ဖော်ပြပါတယ်မြန်မာအမျိုးသားအတော်များများကထမိန်တန်းအဝင်မရင်ဘုံကနေနဲ့ဆိုတဲ့အယူအဆတွေရှိပါတယ်။ဒါကြောင့်လဲဆန္ဒပြပြည်သူတွေကထမိန်တွေကိုကြိုးရမ်းလုပ်ပြီးတော့လမ်းမတွေပေါ်မှာတွေ့တန်းထားတာကိုလည်းလူမှုစာမျက်နှာတွေမှာတွေ့နေရတာပါ။ဆန္ဒပြပွဲတွေကိုထိန်းချုပ်ဖို့လူနေရက်ွက်တွေထဲညှက်ဖက်ဝင်းပြီးတော့ပြစ်ခတ်တာတက်ကတော်တွေနဲ့စီးုံနေတဲ့ဝင်းပြီးတော့စကန်ချတာလည်းရှိနေပါတယ်။ဆနာပြသူတွေကိုမြေရုံပုံအတံပုံတွေနဲ့တမကရဘာကြီးနဲ့ကြီးစံအစစ်တွေတုံးပြီးတော့ပြစ်ခတ်နေနေတာကြောင့်တိတ်ဆုံးထရာရတာတွေလည်းတိုးလာနေတယ်လို့ပဲရန်ကုန်မန္တလေးလိုမြို့ကြီးတွေမှာတော့စစ်ကားတွေနဲ့ကင်းလဲနေတာကိုတွေ့ရပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရဲ့အဖွဲ့ AAPP ရဲ့အဆိုအရဖေဖော်ဝါရီလတရနေ့နောက်ပိုင်းစစ်အာဏာဆန့်ကျင်ရေးဆနာပြပွဲတွေအတွင်းတိတ်ဆုံးသူ50ကျော်နဲ့အဖမ်းခံရသူ1800ထက်မနည်းရှိနေတယ်လို့ဖော်ပြထားပါတယ်။
အမျိုးသမီးတွေရဲ့ထမိန်စစ်ကြောင်းနဲ့ဆန္ဒပြပုံတွေကိုနန်းလောင်ပြောပြသွားတာပါ။ကမ္ဘာမီဒီယာတွေမှာမြန်မာပြည်အကြောင်းဘာတွေပြောနေကြပါသလဲ။ကိုအောင်မြတ်သူကတင်ဆက်မှာပါ
။မြန်မာဆက်အာဏာသိမ်းအချက်တွေကိုတရုတ်ဘလို့ကူညီမလဲဆိုတော့ The Conversation သတင်း online မှာဖော်ပြထားတဲ့ဆောင်းပါးရှင်မက်တီယိုဖမ်မန်ဂယ်လီရဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံနဲ့ပြီးခဲ့တဲ့ဆက်အာဏာသိမ်းယူမှုကိုထိရောက်လက်တွေ့ကြတဲ့တုံ့ပြန်မှုတွေအတွက်အနောက်အစုကဘလုံးမထွေပြောဆိုနေတယ်လို့မြောက်ဘက်အိန္ဒိယနိုင်ငံကြီးစီကိုလည်းအာယုံစိုက်မှုတွေတိုးလာနေတယ်လို့ဆောင်းပါးကိုအစကြည့်ရေးသားတာပါပဲမြန်မာတရုတ်ဆက်ဆံရေးကိုလွှမ်းမိုးတဲ့ပြည်တွင်းရေးအချက်တွေအနေနဲ့ဆယ်စုနှစ်ရှည်ကြာခဲ့တဲ့ဂျာနေရေးမူဝါဒနဲ့တရုတ်နိုင်ငံရဲ့စီးပွားရေးရလွှမ်းမိုးထားတဲ့စိုးရိမ်ချက်တွေကိုဖော်ပြထားပြီးနိုင်ငံတကာအချက်လက်တွေအနေနဲ့တရုတ်ရဲ့ဒေသတွင်းလွှမ်းမိုးမှုကြီးထွားလာခြင်းနဲ့အမေရိကန်နဲ့ပြိုင်ဆိုင်မှုအရေးပါလာတာကိုဖော်ပြထားပါတယ်တမိုင်းနှစ်လျှောက်မှာတရုတ်မြန်မာဆက်ဆံရေးဟာတသမတ်တည်းမရှိခဲ့ဘူးလို့လည်းဆောင်းပါးရှင်ကဆိုပါတယ်NLD ပါတီအစိုးရဖွဲ့စည်းချိန်မှာတရုတ်နယ်ဆက်ဆံရေးတူးခြားတိုးတက်မှုရှိခဲ့ပြီးဒေါအောင်ဆန်းစုကြည်ကိုတည်ငြိမ်ပြီးစိတ်ချရတဲ့မဟာမိတ်ဖြစ်အလေးထားခဲ့တယ်လို့ဆိုပါရယ်တရုတ်နယ်စစ်ရေးဆက်ဆံမှုတွေရှိခဲ့ပေမဲ့ပြီးခဲ့တဲ့နှစ်တွေအတွင်းမြန်မာစစ်တပ်ဟာရုရှားနဲ့အိန္ဒိယစီကလက်နက်ဝယ်ယူတာတွေရှိခဲ့တာမို့မြန်မာဗိုလ်ချုပ်တွေရဲ့တရုတ်မူနီအမျိုးသားရေးနဲ့မကြာခဏလက်တိုက်ထိုးလုပ်တတ်တဲ့ဇယိုက်တွေကြောင့်တရုတ်ကသူတို့ကိုထုံးစံအပြင်သိမ့်အထင်မကြီးလောက်ဘူးလို့ဆိုပါရယ်ပြီးခဲ့တဲ့အာဏာသိမ်းမှုကိုတရုတ်နိုင်ငံရဲ့တုတ်ပြန်မှုဟာခါရိုင်းနဲ့မတူဘဲအလွန်မြန်ဆန်နေတာကိုတွေ့ရတယ်လို့ဆောင်းမရှင်ကထောက်ပြထားပါတယ်။အာဏာသိမ်းတာတို့ပြည်ပဖိအားကြောင့်အစိုးရပြောင်းလဲတာတို့အပေါ်ထုံးစံအပြင်တရုတ်နိုင်ငံကမှတ်ချက်ပေးလို့မရှိဘူးလို့ဆိုပါတယ်။ယခုအာဏာသိမ်းမှုပေါ်ဆင်ဝါသတင်းဌာနကကိုးကားဖော်ပြရမှာတော့အရင်ကနဲ့မတူဘဲအစိုးရကိုအခြေခံကြကြပြန်လဲပြောင်းလဲဖွဲ့စည်းတယ်လို့ဆိုထားပါတယ်။အာဏာသိမ်းမှုပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြင်းပြင်းထန်ထန်ရှုတ်ချတဲ့စကားလုံးကိုလည်းတရုတ်နဲ့ရုရှားတို့ကတားမြစ်ပိတ်ဆို့ခဲ့ပြီးကြီးညာချက်ထဲမှာအလွန်အမင်းစိုးရိမ်ကြောင်ဖော်ပြစေဖို့သာသဘောတူခဲ့ကြတယ်လို့ဆိုပါတယ်။လိလသူတွေကတော့အာဏာသိမ်းယူမှုကနေတရုတ်နိုင်ငံအနေနဲ့အကျိုးရှိနိုင်တယ်လို့ဆုံးရှုံးမှုလည်းရှိနိုင်တယ်လို့မှတ်ချက်ပေးထားတာကိုလည်းစောင်းမမှထောက်ပြထားပါတယ်။ဆန္ဒပြပွဲတွေကြောင့်မြန်မာဟာတခြားဈေးကွက်တွေကိုမချိတ်ဆက်နိုင်တော့ပဲတဖက်ဖိတ်စီးပွားရေးစီကိုပြန်လည်ရောက်ရှိသွားမှာဖြစ်ပြီးအခြားတစ်ဖက်မှာလည်းတရုတ်မြန်မာဒဏ်ငွေပိုက်လိုင်းကိုထိခိုက်စေလာနိုင်တယ်လို့ထောက်ပြထားပါတယ်။တရုတ်ကသူ့ရဲ့ကပတ်လန်းစီမံကိန်းနဲ့ကိုက်ညီတဲ့မြန်မာကိုကူညီနေတဲ့နီလန်းသုံးသွဲကိုလည်းဆောင်းမရှင်ကထောက်ပြထားပါတယ်။တင်းမာမှုတွေရပ်စေဖို့အတွက်တရုတ်အနေနဲ့တကိုယ်တည်းသို့မဟုတ်ကုလသမဂ္ဂနဲ့ပူးပေါင်းပြီးဖမ်းဆီးထားသူတွေကိုလွှတ်ပေးဖို့တောင်းဆိုနိုင်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုပြစ်တင်ချိန်မောင်းတာမျိုးပြသဖွယ်ရမရှိပေမဲ့ဆန္ဒပြသူတွေပေါ်ကြီးစံအစစ်တွေကိုအတုံးပြုတာကိုလက်မခံနိုင်ကြောင်းစသဖြင့်ရှုတ်ချနိုင်ပါတယ်။ဒါအပြင်တရုတ်ဟာမြန်မာကို2022ဖေဖော်ဝါရီမတိုင်မီအရေးပေါ်အခြေအနေကိုရုပ်သိမ်းပေးဖို့ PR ပေးနိုင်တယ်လို့လည်းထောက်ပြထားပါတယ်။ပြည်စုံရော www.theconversation.com မှာဖတ်ရှုနိုင်ကြပါခင်ဗျာ။
ဖြူရီအမေရိ American than Yotan and Radio Tolan Murigo, Nazin, American Bianzu, Washington and Murogani, Tayai Tolan, Tinsap Binivari. Joru Panyumune, Lindo Media Robsin, Tomorrow Viewing Mimawa, Internet Samian Absite, Permis.viewingnews.com, Jishu Nasin, my Mari. Tomorrow, Internet Samianago, Winchilomia, the Chan now Niland Kunine, Siphon Link today, 8473748.info, so a webplace out, Yai Telai Dane. Tomorrow viewing Nimawai, Bema Samyanago, Yoshi Naimari. 847-374-8.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှု၊သတင်းတွေကိုဖတ်ရှုလို့ရပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင်
မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမည်ကြိုးပမ်းနေပါတယ်ရှင်။ဖေဗူလာ9ရက်နေ့ကြတဲ့အတွက်ကျေးဇူးပါခင်ဗျာ။အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုကျင်ပြပါတော့မယ်ရှင်။ဖေဗူလာ1ရက်နေ့တုန်းကစစ်တပ်အာဏာသိမ်းလိုက်တာကိုကန့်ကွက်တဲ့အနေနဲ့မန္တလေးမြို့မှာ ဖေဗူလာ29ရက်ပြည်ခတ်ဖြိုခွင်းခဲ့ရာမှာ၂ရောက်သေဆုံးပြီးအများအပြားဒဏ်ရာရခဲ့ကြပါတယ်။တခြားဒေသတွေမှာလည်းအလားတူဖြိုခွင်းမှုတွေအတွင်း၂ရောက်သေဆုံးခဲ့ရပါတယ်။စစ်အစိုးရဟာစန္ဒထုတ်ဖော်သူတွေကိုရဲရဲဆက်ဆက်နှိပ်ကွပ်နေတာကိုတုံ့ပြန်တဲ့အနေနဲ့စစ်အစိုးရခေါင်းဆောင်တွေကနောက်ထပ်၂ရောက်ကိုပိတ်ဆို့မှုတွေနဲ့အရေးယူလိုက်ပါတယ်။ နိုင်ငံတော်အုပ်ချုပ်မှုကောင်စီဝင်ဗိုလ်ချုပ်မမောင်ကျော်နဲ့ဗိုလ်ချုပ်မိုးမြင့်ထွန်းတို့အရေးယူလိုက်တာဖြစ်ပါတယ်။အမေရိကန်ပိုင်နက်မှာရှိတဲ့သူတို့တဦးချင်းစီရဲ့ပိုင်ဆိုင်မှုနဲ့အကျိုးစီးပွားတွေကိုချိတ်ပိတ်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့သူတို့နဲ့ငွေပေးငွေယူမလုပ်ဖို့တားမြစ်လိုက်ပါတယ်။စစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအ ချက်တိုးပိတ်ဆို့လိုက်တာဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေကလက်နက်မဲ့စန္ဒထုတ်ဖော်သူတွေကိုရဲရဲဆက်ဆက်တိုက်ခိုက်နေတဲ့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကပြစ်တင်ရှုတ်ချလိုက်ပါတယ်။ယာနဲ့ချီတဲ့ငြိမ်းချမ်းစွာစန္ဒထုတ်ဖော်သူတွေလူအခွင့်အရေးခုခံကာကွယ်သူတွေနဲ့နိုင်ငံရေးသမားတွေကိုဖမ်းဆီးထိန်းသိမ်းတာတွေဆက်လုပ်နေတဲ့အပေါ်မှာလည်းအပြစ်တင်ဝေဖန်လိုက်ပါတယ်။တရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးကောင်းမွန်တဲ့ဒီမိုကရေစီအုပ်ချုပ်မှုစနစ်အတွက်သူတို့အတန်တွေကြားသိစေဖို့နဲ့စစ်အာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတဝန်တတိရှိတဲ့ဆုံးဖြတ်ချက်နဲ့ဆန္ဒထုတ်ဖော်ကြတဲ့မြန်မာပြည်သူတွေကိုအခိုင်အမာထောက်ခံပါတယ်လို့ဝန်ကြီးဘလင်ကင်ကအလေးအနက်ပြောဆိုလိုက်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာပြည်တွင်းနေစဉ်ဆိုသလိုကန့်ကွက်ဆန္ဒပြပွဲတွေရှိနေပြီးမြို့ကြီးတွေရောမြို့ငယ်လေးတွေပါမကျန်းတစ်ခါတလေလူမှုသိမ်းနဲ့ချီတဲ့အထိဆန္ဒထုတ်ဖော်နေကြပါတယ်စစ်တပ်ကတစ်နှစ်ကြာအရေးပေါ်အခြေအနေကြေညာလိုက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်ထိပ်ပိုင်းအရက်ဖက်တာဝန်ရှိသူတွေကိုနေအိမ်အကျဉ်းချုပ်နဲ့ထိန်းသိမ်းထားပါတယ်အာဏာသိမ်းတာနဲ့အခုလက်တလောအကြမ်းဖက်နှိမ်နင်းနေတာဟာလက်ခံနိုင်စရာမရှိပဲစစ်တပ်အနေနဲ့ထိမ့်သိမ်းထားသူတွေကိုပြန်လွှတ်ပေးဖို့အကြမ်းဖက်တာတွေတိုးပြီးမလုပ်ဘဲဆင်ခြင်ဖို့နဲ့ဒီမိုကရေစီနှီးကြရွေးကောက်တင်မြှောက်ထားတဲ့အယက်သားအစိုးရကိုအာဏာပြန်လဲအနှံ့ဖို့အတွက်အမေရိကန်ပြည်ထောင်စုကမိတ်ဖက်တွေမဟာမိတ်တွေနဲ့အတူအနီးကပ်ပူးပေါင်းညှိနှိုင်းနေပါဗျ။စစ်တပ်နဲ့ရဲတပ်ဖွဲ့အနေနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်သူတွေအပေါ်တိုက်ခိုက်နေတာတွေအားလုံးရပ်ဆိုင်ပြီးမတရားဖမ်းဆီးထားသူတွေအားလုံးချက်ချင်းလွှတ်ပေးဖို့သတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုတိုက်ခိုက်ချင်းချောက်တာတွေရပ်တန်းအားရပ်ဖို့နဲ့ဒီမိုကရေစီအယက်သားအစိုးရကိုအာဏာပြန်လွှဲပြောင်းပေးဖို့ဝန်ကြီးဘလင်ကင်ကတောင်းဆိုလိုက်ပါတယ်။အာဏာသိမ်းမှုနဲ့အကြမ်းဖက်တိုက်ခိုက်တာတွေအတွက်တာဝန်ရှိသူတွေကိုတာဝန်ခံမှုရှိစေဖို့ဖိအားပေးနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာမိတ်ဖက်တွေနဲ့ကြေပြန့်နဲ့ညွန်ပေါင်းဖွဲ့ပြီးပူးပေါင်းဆောင်ရွက်နေပါတယ်။ ပြည်သူတွေရဲ့ဆန္ဒကိုဖိနှိပ်ပြီးအကြမ်းဖက်နေသူတွေကိုဒီထက်မကပိုပြီးအရေးယူဖို့အားနာမှာမဟုတ်သလိုကျွန်တော်တို့ရဲ့မြန်မာပြည်သူတွေအပေါ်ထောက်ခံမှုကလည်းလျော့ပါသွားမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်အခုတင်ဆက်ခဲ့တဲ့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာမနေ့6နိုင်နေ9နိုင်အထိကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VO အစီအစဉ်ကိုရေဒီယိုကနေပြန်လည်နားဆင်လို့ရတယ်ဆိုရင်တော့မကြခင်မနေ့7နိုင်နေ9နိုင်ကြားလိုင်းဒိုမီတာ20 25 32တို့မှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ရောက်ပါပြီအရင်ဦးဆုံးကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်အာနာသိနာတဲ့မြန်မာစစ်တပ်အာနာစွန်ရေးအတွက်စီးပွားရေးအရာဖိအားပေးဆောင်ရွက်မှုတွေကလည်းအရေးကြီးတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ကပြောပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတလားတာအတွင်းနိုင်ငံတွင်းမငြိမ်သက်မှုတွေကြောင့်ပြည်ရင်းပြည်ပစီးပွားရေးဆက်ဆံမှုငွေကြေးစီးဆင်းမှုတွေမှာတက်ရောက်ထိခိုက်မှုရှိနေတာပါဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်တင်ကြည့်တိုက်တင်ပြထားပါတယ်
ကျွန်တော်တို့က Facebook မှာတော့မဟုတ်ပါဘူးသူတို့ဆက်လက်ရပ်တည်ဖို့အတွက်ကျွန်တော်တို့အဓိကကြားတဲ့ဘန်နာရေးအရင်းမြစ်တစ်ခုဖြစ်နေတယ်ဖြစ်နေတဲ့အတွက်မလို့ကျွန်တော်တို့ကဒီအခွန်ကိုကျွန်တော်တို့ဟိုအလင်းများကျွန်တော်တို့တာစီ Facebook ကိုကျွန်တော်တို့ကြိုးစားလိုက်တာဖြစ်ပါတယ်ပြီးရင်တော့ကျွန်တော်တို့ကဒုတိယအဆင့်အနေနဲ့ကတော့သူတို့ရဲ့နောက်ထပ်ဝင်ဝင်ရလန်းအဓိကရတဲ့ဘန်နာရေးအရင်းမြစ်ပေါ့လေရင်းနှီးတဲ့တဘာဝတက်မှုရရနေတဲ့ဝင်ငွေတွေရှိပါတယ်နောက်တစ်ခုကနိုင်ငံတော်ပိုင်းစီးပွားရေးဖွဲ့စည်းတွေရနေတဲ့ဝင်ငွေတွေလည်းရှိပါတယ်နောက်ပြီးတော့ကျွန်တော်တို့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေရနေပြီးတော့ရရှိနေတဲ့ကျွန်တော်တို့ဝင်ငွေတွေလည်းရှိပါတယ်ဒါတွေအားလုံးကိုကျွန်တော်တို့ကဟိုပြန်နိုင်သမျှအမြန်ဆုံးပေါ့လေအခုကျွန်တော်တို့အကုန်လုံးကိုဖြစ်နိုင်သမျှနီလန်းပေါင်းစုံနဲ့ကျွန်တော်တို့စူးစမ်းပြီးတော့ပိတ်ဆို့တော့မှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာတို့ကအဲ့တော့ဒီအခွန်နဲ့ဒီရေနံသဘာဝဓာတ်ငွေနှစ်ခုကိုဦးစားပေးပြီးလုပ်မယ်ဆိုတော့ဒီနှစ်ခုကဘယ်လောက်များအရေးပါပါလို့လဲရှင်ဆရာ
ဟုတ်ကဲ့မသိကြီးတိုက်ကျွန်တော်တို့ဒီအစိုးရတည်းရဲ့လေပတ်ဖို့အတွက်ပေါ့လေဒီဘတ်ဂျက်နှစ်မှာဆိုလို့ရှိရင်ကျွန်တော်တို့ရာသားဘတ်ဂျက်ကအကြမ်းများဖြစ်ဆိုလို့ရှိရင်အနည်းဆုံးပေါ့လေခန့်မှန်းကြည့်ပေါ့ကျွန်တော်ဘီလီယံချက်ဘီလီယံ2000ခွဲလောက်လူတယ်ဗျဒီ2000ခွဲလောက်လူတဲ့အထဲမှာအဓိကဝင်ငွေရလန်းဖြစ်တဲ့အခွန်နဲ့ပေါ့လေခုနနိုင်ငံတော်ပိုင်းစီးပွားရေးအဖွဲ့အစည်းများလို့ခေါ်တဲ့အဲဟိုပါလေရင်းနှီးတဲ့ဘာဘာတငွေအပါဝင်ပေါ့လေဒီဝင်ငွေနှစ်ခုကရာဂိုင်းနှုန်းအဖြစ်ကျွန်တော်တို့က80ရာဂိုင်းနှုန်းလောက်ရှိနေတယ်ဥပမာအဖြစ်ပြောလို့ရှိရင်အခွန်ကကျွန်တော်တို့ဘီလီယံ8000ကျော်ရှိပါတယ်နောက်တစ်ခုကဒီနိုင်ငံတော်ပိုင်းစီးပွားရေးအဖွဲ့အစည်းများရဲ့ဝင်ငွေပေါ့လေခုနကျွန်တော်ရင်းနှီးတဲ့ဘာဘာတငွေအပါဝင်ဒီဝင်ငွေကကျွန်တော်ဘီလီယံအချင်း12000လောက်ရှိပါတယ်အဆိုလိုတာကအစိုးရလိုအပ်နေတဲ့စုစုပေါင်းသူတို့ဟိုရန်နီယားလေပတ်ဖို့အတွက်စုစုပေါင်းအသုံးစိတ်ကဘီလီယံ2000ခွဲလောက်လူတာမှာအခွန်ကဘီလီယံ8000လောက်ရှိတယ်ခုနကျွန်တော်ပြောတဲ့နိုင်ငံတော်ပိုင်းစီးပွားရေးဖွဲ့များဖွဲ့စည်းတဲ့အရာနဲ့ဝင်ငွေကကျွန်တော်တို့ဝိုင်းနေကက်စ်အပါဝင်ပေါ့လေအဲ့ဒီဥစ္စာကဘီလီယံ12000လောက်ရှိပါတယ်ရှိတော့ဒီနှစ်ခုပေါင်းလိုက်လို့ရှိရင်ဘီလီယံ2000ရှိပါတယ်ဗျအဲ့တော့ဒီဘီလီယံ2000ကိုလာကျွန်တော်တို့ကနေပြီးတော့ဟိုတားဆီးနိုင်ခဲ့မယ်ပိတ်ဆို့နိုင်ခဲ့မယ်ဆိုရင်ဒီအစိုးရအနေနဲ့ရန်ရရက်ဖို့အတွက်သူတို့မှာပတ်စံတလုံးလုံးတဲ့ပတ်စံဟိုရှိစရာအကြောင်းကိုမရှိတော့ပါဘူးဟိုဆိုလိုတဲ့သဘောကတခြားကလည်းသူတို့ရရင်ရအောင်ကပလောစင်မရှိပါဘူးကျွန်တော်တို့ကဒီပိုင်းနဲ့ဖဲမှာလည်းအဲခုနပြောနေတဲ့နိုင်ငံသားအရင်ွေတွေကိုလည်းကျွန်တော်တို့ပိတ်ဆို့ဖို့ဟိုတားဆီးဖို့ကျွန်တော်တို့စဉ်းစားထားတဲ့အခါကျတော့အစိုးရအနေနဲ့တကယ်ကိုဒီရန်လျားလေပတ်ဖို့အတွက်လိုအပ်တဲ့ budget ကအကျတဲတကယ်ဖြစ်သွားမှာပါဗျ။ဟုတ်ကဲ့
။ဟုတ်ကဲ့ရှင်။ဆိုတော့ဆရာတို့ဒီလုပ်ငန်းစဉ်တွေကိုလုပ်နိုင်ဖို့ပေါ့နော်။ဘယ်လောက်လောက်အကာလအဖြစ်ဘယ်လောက်လောက်မှန်းထားပါသလဲရှင်။အချိန်ကာလအဖြစ
်။အချိန်ကာလကတော့ခုနလိုဒီအခွန်ကိစ္စဆိုတာကျွန်တော်တို့ဥပဒေထုတ်လိုက်တယ်။ပြည်သူလူထုအခွန်တန်းပြည်သူတွေကလည်းဒီဥပဒေပေါ်မှာအာတရားကူသူတို့ဘက်ကလည်းအတက်တရောနဲ့ပူပေါင်းဆောင်ရွက်လေလူလေးယုံကြည်တယ်ဆောင်ရွက်ခဲ့တယ်ဆိုလို့ရှိရင်တော့အခွန်ကိစ္စကတော့ကျွန်တော်တို့ဟိုချက်ချင်းပဲကျွန်တော်တို့စတင်ပြီးတော့အောင်မြင်ပြီလို့ကျွန်တော်တို့ယူဆလို့ရပါတယ်ဒုတိယချက်ကတော့ကျွန်တော်တို့ခုနပြောနေတဲ့ပြည်နယ်နဲ့တဘာဝတန်းခွေတို့ဘာလို့ကနေပြီးတော့ဝင်တဲ့ပတ်စံတွေကိုခုကျွန်တော်တို့ကနေပြီးတော့ဒါတွေကိုတက်ဆိုင်ရပေါ့လေဒီကမ်းလွင်ရင်းနဲ့လုတ်ွက်ကိုလုတ်ကင်နေတဲ့ကုမ္ပဏီတွေကိုကျွန်တော်တို့အနေနဲ့ကတရားဝင်ကျွန်တော်တို့ဟိုစာလမ်းပို့ပြီးတော့ဒီဥစ္စာတွေကိုရဆိုင်ထားဖို့တော့တော်တော်စီဒီအစိုးရကိုကျွန်တော်တို့ပြီးသွင်းခြင်းမရှိဘဲနဲ့သူတို့ရဲ့နိုင်ငံသားအကောင့်တွေထဲမှာပဲ သူတို့ဒီသက်ဆန်တွေကိုထိမ့်သိမ်းထားဖို့ ਨੇ ကျွန်တော်တို့ကနေပြီးတော့လိုအပ်တဲ့ instruction တွေပေးပြန်ပေးတဲ့အတိုင်းပဲသူတို့အတိအကျနိုင်တာဆောင်ရွက်ဖို့ဆိုတဲ့စာတွေကျွန်တော်တို့ထုတ်ပါမယ်ထုတ်တဲ့အခါမှာလည်းထိရောက်အောင်ကျွန်တော်တို့စူးစမ်းပြီးတော့ဆောင်ရွက်တော့မှာဖြစ်ပါတယ်အဲ့တော့အဲ့ဒီဟာတွေပုံမှာမူတည်ပြီးတော့မှာသူတို့ဘက်ကပူပေါင်းဆောင်ရွက်မှုအနေထားပေါ်မူတည်ပြီးတော့မှာကျွန်တော်တို့ကအကောင့်ထဲအများဆုံးပေါ်အောင်ပေါ့လေကျွန်တော်တို့ဆောင်ရွက်တော့မှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ရှင်နောက်တစ်ခုကဒီအမေရိကန်ပြည်ထောင်စုဘက်ကတော့မြန်မာအစိုးရရဲ့ဒီငွေကြေးဒေါ်လာတန်းတစ်ထောင်ကိုချက်ချင်းပဲဒါ freeze လုပ်လိုက်တာပေါ့နော်ထုတ်လို့သွင်းလို့ဘာမှလုပ်လို့မရတော့ဘူးဆိုပြီးတော့လုပ်ပါတယ်တခြားနိုင်ငံတွေမှာရောဒီလိုဟိုမြန်မာအစိုးရပိုင်ငွေကြေးတွေများရှိတယ်လို့သိထားပါသလားရှင်ဆရာတို့
အဲအမေရိကန်ကတော့ကျွန်တော်တို့ဒီ executive order ထုတ်ပြီးတော့ US dollar 1 billion ကိုသူတို့ freeze လုပ်ထားတယ်ပေါ့ဗျာအဲ့တော့အလားတူပဲကျွန်တော်တို့နိုင်ငံကနေပိုင်ဆိုင်ထားတယ်ဆိုတော့ဟို reserve ban นี่ပေါ့နော်နိုင်ငံအရန်ငွေကိုကုကြာတော့စင်ကာပူတော့ဗျာ UOB တို့ OCBC တို့မှာကျွန်တော်တို့အဲ US dollar 5.7 billion ရှိပါတယ်ဆိုပြီးတော့ကျွန်တော်တို့ကြားနေရတာရှိပါတယ်ရှိတဲ့ခါကျဒါတွေနဲ့ပတ်သက်ပြီးတော့ကိုတပတ်ကတော့စင်ကာပူအစိုးရဘက်ကတော့ဟိုအစိုးရအရာရှိရနေပြီးတော့သူတို့စီမှာဒီဘန်ဒီမှာမရှိပါအောင်ဆိုရင်းဆိုတာလာရှိပါတယ်သို့တော့ writer တို့ဘာလို့မှညတော့လဲသတင်းတွေထဲမှာဒီဘန်ဒီမှာရှိပါတယ်ဆိုပြီးတော့သတင်းရေးသားဖော်ပြမှုတွေလည်းရှိပါတယ်ဒါရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့ကတော့ကုသဆိုင်ရာပေါ့လေဒီဘန်ဒီကိုကျွန်တော်လှမ်းပြီးတော့ကုဒီအပိုင်းမှာပဲကျွန်တော်အနေနဲ့အဲတရားဝင်ဆက်သွယ်ပြီးတော့ဒီသူတို့စီမှာကျွန်တော်တို့နိုင်ငံကပိုင်ဆိုင်နေပေါ့လေနိုင်ငံသားအရင်ွေဒီလက်ခံထားတာရှိမရှိဆိုတဲ့အချက်ကိုကျွန်တော်အရင်ဥစွာပေါ့လေတီချောင်းကျွန်တော်စုံစမ်းမေးမြန်းပါမယ်အကယ်၍အဲ့ချိန်မှာသူတို့ကနေပြီးတော့ဟိုရှိတယ်ဆိုခဲ့လို့ရှိရင်လေဒီရှိနေတဲ့ဥစ္စာတွေကိုကျွန်တော်တို့ရဲ့တီဆဲဆိုရရဲ့ကုစားပေါ့လေကျွန်တော်ခုတောင်းယူထားရတဲ့အသင်းမင်းလစ်စာတယောက်ဒီနဲ့ဒီပတ်စံတွေကိုစစ်အုပ်စုဘက်ကိုကျွန်တော်တို့လလွဲပြီးပြောင်းတာမျိုးတနည်းနည်းနဲ့ကျွန်တော်တို့အဲလွှဲပြောင်းပြရတာမျိုးမဖြစ်အောင်ကျွန်တော်အနေနဲ့အတက်နိုင်ဆုံးကျွန်တော်ဘက်ကနေပြီးတော့ဟိုစူးစမ်းဆောင်ရွက်တော့မှာဖြစ်ပါတယ်အဲ့ဒီတော့နံပါတ်1အချက်ကတော့ခုကြားတော့ကြားနေရပါတယ် 5.7 billion ပေါ့အဲ့ဒါကိုကျွန်တော်အနေနဲ့ကတော့ခုဒီအပိုင်းမှာပဲခုကျွန်တော်လည်းခုသူတို့နဲ့ချိန်ဆဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်အလင်းမြန်ကျွန်တော်စီစဉ်ဆောင်ရွက်နေပါတယ်ဗ
ျဟုတ်ကဲ့ပါရှင်ဆရာဦးတင်ထွန်းနိုင်အထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာ
တရားလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH ရဲ့ယာယီစီးပွားရေးဆိုင်ရာဝန်ကြီးတဦးကပြောကြားသွားတာဖြစ်ပါတယ်။အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်။ CDM လှူရှားမှုမှာပါဝင်နေကြသူတွေကိုတယောက်ကြက်ငွေတသိန်းလစဉ်ထောက်ပံ့နိုင်ဖို့ 1-to-1 CDM campaign ဆိုတဲ့အစီအစဉ်ကိုပြည်ပရောက်မြန်မာပြည်သူတွေလှုပ်ဆောင်နေကြပါတယ်။အကူအညီလိုချင်သူတွေနဲ့အကူအညီပေးချင်သူတွေကိုချိတ်ဆက်ပေးတဲ့လှူရှားမှုအစီအစဉ်အကြောင်းမဆုမြန်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဆန့်ကျင်ကန့်ကွက်ကြတဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်းရေး CDM လှုပ်ရှားမှုမှာပါဝင်နေကြသူတွေကိုထောက်ခံမှုပေးဖို့အတွက်ပြည်ပရောက်မြန်မာတွေက1-to-1 CDM campaign ဆိုတဲ့ထောက်ပံ့ရေးအစီအစဉ်ကိုလုပ်နေကြပါတယ် CDM မှာပါဝင်နေကြတဲ့ဝန်ထမ်းတွေကိုငွေကြေးသာမကစိတ်ခွန်အားဖြစ်စေဖို့ပါထောက်ပံ့နေတဲ့အစီအစဉ်ဖြစ်ပါတယ်အခုအညီလိုတဲ့ဝန်ထမ်းတယောက်အတွက်ကူညီခြင်းသူတယောက်ကတစ်လကိုကျပ်ငွေ3,000တိုက်ရိုက်ထောက်ပံ့ပေးနေတာပါဒီအစီအစဉ်ကိုလှုပ်ပေးသူတွေကတယောက်ဖြစ်တဲ့ဂျပန်နိုင်ငံအခြေစိုက်မတ်ဆုမြတ်ကသူတို့ဘယ်လိုလှုပ်ပေးသလဲဆိုတာကိုရှင်းပြပါဗျာကျွန်တ
ော်တို့1-to-1 CDM support campaign က CDM တကယ်လုပ်နေတဲ့သူတွေကိုသားသာထောက်ပံ့တာထောက်ပံ့ရုံစံမဟုတ်ဘဲနဲ့သူတို့ရဲ့ motivation နဲ့ support moral ပေါ့နော်တကယ်ကို CDM လောက်တော့ကုန်ယူကြအောင်ပြီးတော့ CDM လုပ်နေတဲ့သူတွေနဲ့အတူတူ support ပေးရဲ့ဟိုပေါ့လာသာထောက်ပံ့ပေးရဲ့သူတွေကအတူတူတည်ရှိနေကြအောင်ရည်တည်နေကြအောင်တည်ဆုတင်ကြအောင်ပေါ့နော်အဲ့တော့အပြန်အလှန် support ပေးရဲ့ပုံစံမျိုးနဲ့ဦးတည်ထားတဲ့ရည်ရွယ်ထားတဲ့ campaign ပေါ့နော်အဲ့တော့ညီမတို့က direct supporter နဲ့ CDM ကို direct ချိဆက်ပေးရဲ့ campaign ပါရှင်
CDM ကိုပံ့ပိုးပေးနေတဲ့ဟိုထောက်ခံပေးနေတဲ့သူတွေနဲ့ CDM လုပ်နေတဲ့သူတွေကိုချိတ်ဆက်ပေးတယ်ဆိုတော့ဘယ်လိုမျိုးပုံစံနဲ့ချိတ်ဆက်ပေးတယ်ဆိုတော့လည်းရှင်းပြပါရှင်
။အာညီမကလောလောဆယ်တော့ပေါ့နော် update ကတော့ Google Form လေးရှိပါတယ်။ Google Form လေးရဲ့မှာနှစ်မျိုးရှိရယ်။
CDM လုံးနေတဲ့သူတွေဘက်ကဆက်သွယ်လာရဲဆိုရင်ဒီလူတွေကတကယ်ပဲCDMလုံးနေတဲ့CDMလှုပ်ရှားမှုမှာပါဝင်နေတဲ့သူတွေဟုတ်တယ်မဟုတ်ဘူးဆိုတာကိုညီမတို့ဘယ်လိုစဉ်းစားလဲရှင်။
အဲ့တော့ညီမတို့ကတခြားစပုတ်အဖွဲ့အနေနဲ့တူတူပဲရှင်ညီမတို့ကအဲဒီဝန်ထမ်းကပြနိုင်နေဆိုရင်ဝန်ထမ်းကဒီဝန်ကြီးဌာနနဲ့အဲ့ဒါဒီကိစ္စကစာပြီးစီစဉ်ရုံးဝင်နေရတယ်ပေါ့နော်အဲ့ဒါလိုနေပါတယ်ရှင်တော်တော်များများပြနိုင်နေဆိုရင်ဝန်ထမ်းကဒါမှမဟုတ်လို့ရှင်သူတို့ရဲ့စပုတ်နော်အဲ့ဒါလေးနဲ့ညီမတို့ပြန်ပြပါတယ်ရှင်အဲ့တော့သူတို့ရဲ့
ဒီကြွယ်လုံးနေအနောက်မှာတယောက်ရှင်ပေါ့နော်ညီမတို့နှစ်ယောက်ကပဲဒေတာကွန်ထရိုးလုပ်ထားတယ်ညီမတို့နှစ်ယောက်ကလွေးလင်းပြီးမှမသိဘူးပေါ့နော်ဟိုစပိုတာနဲ့ဒီမဲ့ဒီနဲ့ဒါရိုက်ဖိတဲ့အခါမှာညီမတို့ကအဲ့ဆင်းနေပြီအောင်ဖိတ်ပေးရဖိတဲ့အခါမှာလူထပ်ပြောင်းလိုက်ရတာမျိုးအင်ဖော်မေးရှင်းတွေပို့ပေးလိုက်ရမျိုးဖြစ်မှာဆိုတော့အဲ့နေရာတွေကိုညီမတို့ကဒေတာစဉ်းစားပြီးမှလုပ
CDM support campaign ကိုလာပြီးတော့ဆက်သွယ်တဲ့သူတွေရောအဲဒီ CDM လှုပ်ရှားသူတွေဘက်ကပေါ့နော်ဆက်သွယ်တာတွေရောတနေ့တနေ့များလားဘလောက်များပါလဲရှင
်အခုတော့တော်တော်လေးများရဲ့ရှင်အခုတော့တော်တော်လေးများဆိုတာသူ individually လာတဲ့သူပေါ့နော်ပေါက်ခဲ့တဲ့သူတွေကတော့အခုဆိုရင်ယာနေပါတော့ရှိသွားပြီအဖွဲလိုက်လာတာတွေတော့ရှိရအဖွဲလိုက်လာတာတွေတော့ညီမတို့ကညီမတို့ရဲ့ဒီ1 to 1ဖြစ်နေတဲ့အကြောင်းလို့တော့တခြားတော့ရှင်းပြရတာပေါ့သူတို့ဘက်ကတော့ဒါသူတို့ရဲ့ရွေးချယ်မှုပေါ့နော်အားလည်းကအယောက်900လို့1900လို့လာရည်လို့ရှိရဲအဲ့လိုဟာမျိုးဆိုညီမတို့ကတန်းရောင်900လုံးကြီးမရှာပေးနိုင်ဘူးပေါ့နော်အဲ့ဒါကြောင့်လို့ရှင်တော့သူကစောင့်ပြီးတော့ဟို priority လေးနဲ့ခွဲပေးရဆိုညီမတို့ကလုပ်ပေးမယ်ပေါ့နော်အုပ်လိုက်ပြီးဆိုလို့ရှင်တော့ညီမတို့ကတခြားဖွဲ့ကိုပဲပြန်ညွှန်းပေးရတဲ့ဟာမျိုးတော့ရှိရဲရှင်ညီမတို့က one time မဟုတ်ဘဲနဲ့ last time commitment ဖြစ်နေတော့လေအလူရှင်ကြီးက200လို့ပါတော့ရှိနေပါလို့ရှင်
အလှူရှင်နေ200နီးပါးဆိုတော့အဲ့အလှူရှင်နေရဟောနိုင်ငံဆောင်ကလားအဲ့အလှူရှင်နေဘက်ကရောဘယ်လိုမျိုးညီမတို့ဆက်သွယ်ပြီးလုပ်လို့ရရဲဆိုတာပြောပြပါရှင
်။အများဆုံးကတော့ဂျပန်ပေါ့နော်။အာဒုတိယကတော့ဟိုဟာ UK, Sweden, Australia, New Zealand ပေါ့နော်။အမှပြီးတော့မှတယောက်စားနှစ်ယောက်စားလေးရတော့ Geneva တို့ Cambodia တို့ Philippines တို့အဲ့လိုပတ်နေရလည်းရှိရဲရှင်။ဟိုပေါ့ Indonesia ကနေလည်းရှိပါရဲ့ရှင်။
အဲ့တော့အဲ့လိုမျိုးဒီလိုပေါ့နော်တခြားနိုင်ငံတွေမှာရောက်နေပြီးတော့ဗမာပြည်ကဒီ CDM လှုပ်ရှားမှုမှာပါဝင်တဲ့သူတွေကိုထောက်ခံခြင်းနဲ့ပံ့ပိုးခြင်းနဲ့ဆိုလို့ရှိရင်ကောသူတို့ကဘယ်လိုပုံစံမျိုးနဲ့ဟိုငွေလှူတာပေါ့လေဘယ်လိုမျိုးပုံစံမျိုးနဲ့လှူလို့ရလဲအဲ့ဒါလည်းရှင်းပြပါရှင
်တချို့လူတွေကနိုင်ငံတခြားနိုင်ငံမှာနေနေပေမဲ့သူတို့ကဘဏ်ကောင်ထဲမှာမြန်မာပြည်နဲ့ချိန်ထားတဲ့ online banking တွေရှိတယ်မှာအဲ့တော့ညီမတို့ကအဲ့လို online banking ရှိတဲ့တငယ်ချင်းလေးတွေနဲ့ချိန်ထားတယ်ဆိုအဲ့သူတို့ online banking ကနေငွေမွှဲပေးလို့ရတယ်ပေါ့နော်အဲ့လိုလူတွေဆိုရင်ဒါလိုက်သူတို့ကသူတို့ဆွဲရရှင်ဆွဲရတာသူတို့ဆွဲနိုင်တယ်စီတန်သမားပေါ့နော်စီတန်သမားကိုပဲချိတ်ဖို့လိုရလူတွေလည်းရှိရမှာတော်တော်များများက50ရာခိုင်နှုန်း40ရာခိုင်နှုန်းလောက်ကအဲ့လိုရှိရသူတို့မှာ link တွေရှိရမှာ誒အဲ့တော့ဟိုညီမတို့ကသူတို့ကိုကူညီရမယ်ဆိုရယ်နာမည်လေးပဲပေးလိုက်အောင်မယ်အဲ့လိုမှမဟုတ်ဖန်းနဲ့သူတို့ကိုယ်ကဘယ်မှာလွှဲရမယ်မသိတဲ့သူတွေဆိုရင်တော့ညီမတို့က PayPal တို့ transfer wire တို့ကနေတစ်သိညီမတို့သူကိုပို့ခိုင်းပါပြီညီမတို့ကမှတစ်သိညီမတို့ပုံမှန်လုပ်နေတာပေါ့နော်ဈေးနေတာ system နဲ့ပဲဆွဲပေးပါရှင်
အခုညီမတို့လုပ်နေတဲ့ဒီ1 to 1 CDM support campaign ကဝန်ထမ်းတယောက်ကိုတစ်လောက်တစ်သိန်းထောက်ပံ့တယ်လို့နားလည်ထားပါရယ်အဲ့တော့ဒီထက်ပိုပြီးတော့တိုးပြီးတော့ထောက်ပံ့ဖို့ရရှိပါလားရှင
်အဲ့တော့ညီမတို့လည်းဒီထောက်ပံ့တဲ့သူပုံမှန်မှုကြည့်ရပေါ့နော်အမှဘယ်လိုလဲဆိုညီမတို့ကဟိုလာတိုင်း commitment နဲ့တောင်းထားတာကို one time နဲ့လုပ်မယ်ဆိုရင်ညီမတို့အမှန်တိုင်းဖုတ်ပြန်လည်းပြောရရင်ပြိတ်ပြီးတော့အဆင်မပြေဘူးပေါ့နော်ဘာလို့လဲဆိုတော့သူက one time ပေးခဲ့ရဆိုရင်အဲ့လူကနောက်လောက်ညီမတို့နောက်တစ်ယောက်ရှာပေးနေရမှာဆိုတော့လေအော်သူတို့ဘက်ကအနည်းဆုံး2လ3လ commitment ပေးရဆိုညီမတို့ဘက်ကအရင်ပို့ဆင်းပေးဒီ CDM လုပ်တဲ့သူအတွက်လည်းပို့ပြီးတော့ motivation နဲ့ support ရရပေါ့နော်အဲ့တော့ဟိုညီမတို့ကအရင်ကြီးရောသူတို့ကိုဟိုတသိန်းချက်ပို့ပြီးတော့ပေးအောင်လို့တောင်းမှုကအဆင်မပြေဘူးပေါ့နော်အဲ့တော့ဂျပန်ထောင်ညီမတို့ဘယ်လောက်ထိ
ตัวใดยาลามเลยประมาณหมู่ที่เช่นตัวใดเองยาลาซิโอตัวเองเนาะตะมิวก่อนเนาะไอ้ขาจังเนาะညီမတို့ကတိုင်းချက်ပို့ပြီးတော့တိုးပြီးပို့တော့စဉ်းစားမယ်ပေါ့เนาะအခုချိန်ဆိုတော့အဲ့ဟာကိုတော့မစဉ်းစားထားသေးဘူးရှင်အဲ့တော့တကယ်လို့1 to 1ထောက်ခံမှုလိုချင်တယ်ပေးချင်တယ်လို့ကလည်းဟိုထောက်ခံပေးချင်တယ်ဆိုရင်အဲ့ဒီလူတွေအနေနဲ့ဘယ်လိုမျိုးဆက်သွဲလို့ဘယ်လိုမျိုးချိတ်ဆက်လို့ရလဲဆိုတာလည်းပြောပ
CDM campaign ဆိုရဲ Facebook page လေးရှိပါတယ်ရှင်။အဲ့မှာလည်းညီမတို့က WhatsApp နံပါတ်လေးထည့်ထားပေးပါရဲ့။အဲ့နံပါတ်မှာလည်းသူကဆက်သွယ်လို့ရတယ်။အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင် inquiry ပေါ် Messenger နဲ့ပို့လည်းရပါတယ်။အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်လည်း Google Form ပေါ့နော်။ညီမတို့ရေးထားတဲ့ Google Form မှာဖြည့်ပေးလို့ရပါတယ်ရှင်။ညီမတို့မှာအင်ထာလေးရှိတယ်။ပြီးတော့ညီမတို့ကတကယ်တော့ဖွင့်ထားတာကနိုင်ငံတကာမှာရှိနေတဲ့မြန်မာပြည်ဖွင့်ထားတာဆိုတော့ International Society of Myanmar Scholar and Professional ပေါ့နော်။အဲ့မှာညီမတို့ကတကယ်တော့ website ရှိပါတယ်ညီမ။အဲ့ website လေးကိုလည်းညီမတို့ရဲ့ Facebook page မှာတွဲပြီးတော့ကြောင်ညာပေးပါမယ်ရှင်။
စစ်အာဏာရှင်စန့်ကျင်ရေး CDM လုပ်နေသူတွေကဝင်ငွေအကူအညီလိုနေသူတွေနဲ့နိုင်ငံတကာကကူညီခြင်းကြသူတွေကြားမှချိတ်ဆက်ပေးနေတဲ့1 to 1 CDM campaign ကမဆုမြတ်ဖြစ်ပါတယ်။ 1 to 1 CDM campaign ကို Facebook ပေါ်မှာလွှင့်လွှဲရှာနိုင်ပါတယ်။စာလုံးပေါင်းကတော့ ONE1TO2 ONE1CDMCAMPAIGN ဖြစ်ပါတယ်။1 year 2 year 1 year ကြာမှာတော့ dash တွေပါပါတယ် 1-2-1 CDM campaign ဖြစ်ပါတယ်ပြည်တွင်းက CDM နှုတ်ရှားသူတွေကိုအဓိကစိတ်ခွန်အားပေးဖို့ရည်ရွယ်ချက်နဲ့ဒီအစီအစဉ်ကိုလုပ်နေကြတာလို့ပြောပါတယ်ရှင်ကျွန်မဆွေမြတ်မောပါ
မဆူမြတ်မွန်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာနေ့စဉ်နဲ့အမျှအစ်တက်နဲ့ရဲတပ်ဖွဲ့ဝင်တွေရဲ့ချင်းချောက်အကြမ်းဖက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာမိမိတို့ဒေသကထူးခြားဖြစ်စဉ်တွေနဲ့သတင်းတွေကိုပေးပို့လိုတယ်ဆိုရင် VO ရဲ့ Facebook စာမျက်နှာကနေပြီးတော့ chat box မှာလည်းပေးပို့နိုင်တယ်လို့ bambies@voanews.com email လိပ်စာကိုလည်းပေးပို့နိုင်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာပါ
စစ်တပ်ကအာဏာသိမ်းထားတာရက်ပေါင်း40နီးပါးရှိလာပြီဖြစ်ပေမဲ့စစ်အာဏာရှင်ဆန့်ကျင်ဆန္ဒပြမှုတွေကတော့အားကောင်းနေဆဲဖြစ်ပါတယ်။တနင်္လာနေ့မှာလုံသမားသမဂ္ဂရုံးနဲ့လုံဖွဲ့စည်းပေါင်း18ခုကအထွေထွေတပိတ်ကိုစတင်ခဲ့ကြပါတယ်။တနင်္လာနေ့မှာပဲကြောက်ရွံ့တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေမှာထမင်းတွေကိုအလံလုပ်ပြီးချီတက်တဲ့မျိုးသမီးစစ်ကြောင်းတွေပါပေါ်ထွက်ခဲ့တာပါ။ဆန္ဒပြပွဲတွေကိုဖြိုခွင်းမှုတွေပိတ်ဆို့တားဆီးမှုတွေရှိနေပေမဲ့ရန်ကုန်တပိတ်ကတော့အင်အားကောင်းနေဆဲဖြစ်ပါတယ်။ရန်ကုန်မြို့စမ်းကြောင်းမှာယာနဲ့ချီတဲ့ဆန္ဒပြသူတွေနိုင်ပေါင်းများစွာပိတ်မိနေတာနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအနီးကပ်စောင့်ကြည့်နေပြီးသူတို့ကိုရဲတွေကအကြမ်းမဖက်ဖို့ဖမ်းဆီးတာတွေမလုပ်ဖို့တောင်းဆိုလိုက်တယ်လို့အတွင်းမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျရစ်ကတနင်္လာနေ့ကုလသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့သမ္မတကြီးဦးဝင်းမြင့်ကိုပြန်ပြီးလွှတ်ပေးဖို့ဗြိတိန်ဆိုင်ရာမြန်မာတန်ယုံကမတ်လ၈ရက်တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုလိုမြန်မာသံတမန်ကြီးဦးကျော်စွာမြင့်ရဲ့ပြောကြားချက်ကိုဗြိတိန်နိုင်ငံချိုင်းဝန်ကြီးဒိုမီနစ်ရက်ကကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်စစ်တပ်အာဏာသိမ်းပြီးအရေးပေါ်အခြေအနေကြေညာခဲ့တာအတွက်အလွန်စိုးရိမ်နေကြောင်းနဲ့အရသာပြည်သူတွေအပေါ်အကြမ်းဖက်မှုတွေလုံးဝရပ်ဆိုင်းဖို့ဂျပန်အစိုးရကပန်ကြားလိုက်ပါတယ်။ဒါ့အပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေကိုအများဆုံးပြန်လွှတ်ပေးဖို့ပါဂျပန်သံတမန်ကြီးအီချီရိုမူရာယာမာကမတ်လ၈ရက်တနင်္လာနေ့မှာနေပြည်တော်ကိုတွားရောက်ပြီးဥက္ကဋ္ဌမောင်နှင်ကိုပြောကြားခဲ့တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုတာပါ
။သတင်းချင်းချုပ်ကိုနားဆင်ခဲ့ရတာပါခင်ဗျာ။ကျွန်တော်တို့ VOA ကနေထုတ်လွှင့်နေတဲ့ဒီသတင်းအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေနဲ့အတူထူးခြားဖြစ်စဉ်တွေကိုရေဒီယိုကသာမကပဲ VO ရဲ့ TV အစီအစဉ်တွေမှာလည်းနေ့စဉ်နဲ့အမျှတင်ဆက်ပေးနေပါတယ်ခင်ဗျာ။တခါကျွန်တော်တို့ Facebook မှာလည်းအဲ့ဒီဗီဒီယိုဖိုင်တွေကိုအလွယ်တကူကြည့်ရှုနိုင်ကြမှာဖြစ်ပါတယ်။ဒီနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ဒေါခင်မျိုးသက်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။ဒီနေ့မနေ့အတွက် VO အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ32 kHz 9383ညနိုမီတာ40 kHz 9483ညနဲ့ လိုင်းနိုမီတာ48 kHz 6.53 တို့ကနေတင်ဆက်ခဲ့တာပါ သောရရှင်နာများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးတဲ့နေ့တစ်နေ့ဖြစ်ကြပါစေခင်ဗျာ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ